Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American အသံရဲ့2020ခုနှစ်အောက်တိုဘာလ12ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ25 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါစေရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မအခင်ပြတ်တပါဒီမနေ့သတင်းတွေကိုမှတ်အင်ဂျင်နိုင်နဲ့ပြောပြပေးပါပါအာဖဂနစ္စတန်နိုင်ငံရဲ့စီးပွားရေးပြိုလဲမသွားအောင်နိုင်ငံတကာအသိုင်းအဝိုင်းကနေဝိုင်းဝန်းပြီးပံ့ပိုးပေးကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကဖန်ကြားလိုက်ပါတယ်အီရတ်ရွေးကောက်ပွဲမှာဘာသာရေးခေါင်းဆောင်မော့ကတာအယ်ဆာဒါမဲအများဆုံးရနေပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အရာဘွန်ညူဆော့ဟာဒီကနေ့မြန်မာနိုင်ငံကိုလာရောက်မှာဖြစ်ပြီးတော့နိုင်ငံရေးပါတီတချို့နဲ့တွေ့ဆုံမှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိရင်ထိုင
်ကောင်းပါပြီရှင်နိုင်ငံရေးမပြေလည်မှုနဲ့ကပ်ဘေးရောဂါတန်းအသစ်မြန်မာနိုင်ငံမှာအနာဂတ်မရေရဘူးလို့လူငယ်တချို့ကပြောနေကြပါတယ
်။ကျွန်တော်ဆိုရင်ပေါ့နော်အနာဂတ်မရေပိုင်းကြိုင်တယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာနေချင်းစိတ်မရှိတော့အဲ့အတွက်ကြောင့်ဟုတ်မှာစက်တန်ဖီပေါ့နော်အဲ့လိုသွားမယ်။သွားမယ်ဆိုရင်ဘာသာစကားလို့
မကြခင်မှာနားဆင်ချရပါမယ်ရှင်။ဒီနောက်မှာတော့ထိုင်းနဲ့အိန္ဒိယဘက်မှာတရားမဝင်ဝင်ရောက်မှုနဲ့မြန်မာနိုင်ငံသားတွေဇက်တိုက်ဖမ်းဆီးခံရတဲ့အခြေအနေတရုတ်နိုင်ငံရဲ့ဒုတိယအကြီးဆုံးအိန္ဒိယမြေလုပ်ငန်းကြီးပြိုလဲမှုဟာဆိုလို့ရှိရင်ဩစတြေးလျနိုင်ငံအတွက်ထိခိုက်နိုင်ခြေရှိတယ်ဆိုတဲ့အကြောင်းနောက်အပတ်စဉ်စီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလာအစီအစဉ်တို့ကိုလည်းဒီမနေ့ခင်မှာနားဆင်ချရပါမယ်ရှင်။ဒါတွေမတိုင်ခင်ခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းကိုဒေါခင်မျိုးသက်နဲ့မတ်အင်ချင်နိုင်တို့ပြောပြပေးပါမယ်ရှင
်အာဖဂနစ္စတန်နိုင်ငံရဲ့စီးပွားရေးပြိုလဲမသွားအောင်နိုင်ငံတကာအသိုင်းအဝိုင်းကနေဝိုင်းဝန်းပြီးပံ့ပိုးပေးကြဖို့အာဖဂန်ရေး G20 ထိပ်သီးအစည်းအဝေးမတိုင်ခင်တရက်လိုတနင်္လာနေ့ကအထွေထွေအမှုချုပ်အန်တိုနီယိုဂူတာရက်စ်ကပန်ကြားလိုက်ပါတယ
် We need to find ways to make the economy breathe again
and these canအာဖဂန်စီးပွားရေးအဆင်ပြေလာအောင်နိုင်ငံတကာဥပဒေတွေကိုမချိုးဖောက်ဘဲနဲ့လှုပ်ပြနိုင်မယ့်နည်းလမ်းတွေကိုရှာဖို့လိုနေပါပြီ။အာဖဂန်ပြည်သူတွေအတွက်အာဖဂန်အရက်ဖက်ဝန်ထမ်းတွေတက်ကြွနားလည်သူတွေဆက်ပြီးအလုပ်လုပ်ပေးနိုင်မယ့်အခြေအနေမျိုးကိုဖန်တီးပေးနိုင်မှုလုပ်ရမှာဖြစ်ပြီးကမ္ဘာကြီးကလည်းအာဖဂန်စီးပွားရေးပြိုလဲမသွားအောင်ငွေပေါ်လွှဲအောင်လုပ်ပေးကြဖို့အတွင်းမှုချုပ်ကတိုက်တွန်းလိုက်တာပါ။ကုလသမဂ္ဂဟာလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့အာဖဂန်နိုင်ငံသား18သန်းအတွက်အကူအညီပေးနေတဲ့ဖြစ်တဲ့အတွက်ကြောင့်တကယ်လို့အာဖဂန်ရဲ့စီးပွားရေးကျဆင်းသွားမယ်ဆိုရင်ကျုံ့ရမယ့်ပြဿနာကိုလုံလောက်တဲ့အကာအကွယ်တွေပေးနိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်။အခုချိန်ကဒီကိစ္စကိုအရေးတူဆောင်ရွက်ဖို့လိုအပ်တဲ့အချိန်ဖြစ်ပေမဲ့နိုင်ငံတကာအသိုင်းအဝိုင်းဘက်ကအာဖဂန်ရေးကင်တွယ်မှုနှိမ့်နေတယ်လို့ပြောပါတယ်။ဒါအပြင်အာဖဂန်မှာတာလီဘန်တွေရဲ့ပြစ်မှုဆောင်ရွက်မှုကြောင့်အပြစ်မဲ့အာဖဂန်ပြည်သူတွေဒဏ်ခံရတာမျိုးမဖြစ်တဲ့ကြောင်းလည်းပြောကြခဲ့ပါတယ်။
အီရန်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာဘာသာရေးကောင်းဆောင်မော့ကတာဒါအယ်ဆာဒါကအမဲအများဆုံးရနေကြောင်းတနင်္လာနေ့ကထုတ်ပြန်တဲ့ကနအူးမဲရလက်တွေအရာဖော်ပြနေပါတယ်။မဲရွေတွက်မှုတစ်စိတ်တစ်ပိုင်းရလက်တွေအရာဆိုရင်ရှီအာမွတ်စလင်ကောင်းဆောင်တဲ့ပါတီဟာအီရတ်လွှတ်တော် 329 နေရာမှာ80ကျော်အနိုင်ရခဲ့တယ်လို့ဆိုပါတယ်။သူတို့ပါတီအနေနဲ့လွှတ်တော်နေရာ80ကျော်ကိုအနိုင်ရထားပြီးဖြစ်တယ်လို့နောက်ထပ်54နေရာထပ်ပြီးအနိုင်ရမယ်ဆိုရင်အစိုးရဖွဲ့စည်းနိုင်ပြီလို့အယ်ဆာဒါပါတီကပြောပါတယ်။အရင်ကနအူးမဲရလက်တွေအရာရှီအာပါတီတွေကြားမှာအီရတ်ဝန်ကြီးချုပ်ဟောင်းနိုရီအယ်မာလီကီဦးဆောင်တဲ့ပါတီကဒုတိယနေရာကနေလိုက်နေကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။ရှီယာအုပ်စုတွေဟာ2003ခုနှစ်မှာဆူနီကောင်းဆောင်ဆဒမ်ဟူစိန်ကြဆုံးပြီးတဲ့နောက်မှာအီရတ်နိုင်ငံရေးကိုလွှမ်းမိုးထားခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ကရွေးကောက်ပွဲကိုမဲလာပေးသူအရေးအတွက်စံချိန်တင်လောက်အောင်ကြဆင်းခဲ့ပြီး51ရာခိုင်နှုန်းသာရှိခဲ့ပါတယ်။အီရတ်နိုင်ငံမှာအာဂရီလိုက်စားမှုတိုက်ဖျက်ရေးပြုပြင်ပြောင်းလဲရေးနဲ့ရွေးကောက်ပွဲအသစ်ကျင်းပဖို့2019ခုနှစ်နောက်ပိုင်းနဲ့2020ဆယ်ပြည့်အစောပိုင်းမှာလူငယ်တွေဥဆောင်တဲ့လူပေါင်းတောင်းနဲ့ချီလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ပြီးတဲ့နောက်အခုရွေးကောက်ပွဲကိုပုံမှန်သတ်မှတ်ထားချိန်နဲ့ကြော်ပြီးလာပေါင်းအတန်ကြာစောပြီးကျင်းပခဲ့တာဖြစ်ပါရဲ့ရှင
်။ဥရောပနိုင်ငံတွေပေါင်းစည်းရေးမှာအဓိကမန္တန်တရအဖြစ်ရှုမြင်ကြတဲ့ဥရောပသမဂ္ဂ EU ဥပဒေထက်ပိုလန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေကပိုပြီးအာဏာရှိတယ်လို့ပိုလန်တရားရုံးချုပ်ရဲ့ပြီးခဲ့တဲ့သတင်းပတ်ဆုံးဖြတ်ချက်ကိုစိန်ခေါ်မှုမလုပ်ဘူးဆိုရင်EU အဖွဲ့ပြိုကွဲနိုင်တဲ့အန္တရာယ်ရှိတယ်လို့ EU အရာရှိတွေကသတိပေးပါတယ်။ဥရောပရဲ့ဘယ်နိုင်ငံမှာဖြစ်ဖြစ် EU ဥပဒေကိုအလုံးအတူတူလေးစားလိုက်နာမှသာညီမျှတဲ့ EU မူဝါဒကိုကန့်ဆွဲထားနိုင်မှာဖြစ်ပြီးတကယ်လို့ဒီမူဝါဒကန့်ဆွဲမထားနိုင်ရင်ဥရောပနိုင်ငံတွေပြုတ်ကွဲမှုဆဖြစ်လာနိုင်ကြောင်းနဲ့ဒီအတွက်ကြောင့်လည်းပိုလန်ဖွဲ့စည်းပုံအခြေခံတရားရုံးဆွန့်ဖြတ်ချက်နဲ့ပတ်သက်ပြီးအရေးယူတုံ့ပြန်မှုလိုတယ်လို့ Czech ပြည်သူသမ္မတနိုင်ငံက EU Commissioner မင်းကြီး Vera Jourova ကတင်လာနေမှာပြောပါတယ်ပိုလန်ဖွဲ့စည်းပုံခုံရုံးကပြီးခဲ့တဲ့ကျတဲ့ပရီးနဲ့ဆုံးဖြတ်ချက်ချခဲ့တဲ့နောက်မှာပိုလန် EU ဖွဲ့ဝင်နိုင်ငံဖြစ်ရက်တီဖို့လိုလားတဲ့ဆန္ဒပြပွဲတွေနိုင်ငံတကာပေါ်ပေါက်လာတာဖြစ်ပြီးတနင်္လာနေ့ကတော့လူပေါင်းတသိန်းလောက်ဝါရှောမှာစုပြီးစုဝေးထောက်ခံဆန္ဒပြခဲ့ကြတာပါပိုလန်အစိုးရဟာတရားရေးကိုဝင်ရောက်ဓာတ်ဝင်နှောက်ယှက်မှုရှိတယ်လို့ဆွန်ဆွဲပြီး EU တရားရုံးကဇူလိုင်လနဲ့အမိန့်နှစ်ခုချခဲ့တာနဲ့ပတ်သက်ပြီးပိုလန်ဝန်ကြီးချုပ်ကလိုက်နာဖို့ငြင်းဆန်တယ်လို့ဒီကိစ္စကိုပိုလန်ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကပါတင်သွင်းခဲ့တာဖြစ်ပါတယ်။ပိုလန်အစိုးရအနေနဲ့ဝင်ရောက်နှောက်ယှက်တာမျိုးမရှိခဲ့ဘူးလို့ဝန်ကြီးချုပ်ကတနင်္လာနေ့မှာညင်းဆိုသလိုပိုလန် EU ကနေနှုတ်ထွက်ဖို့လုပ်မှလည်းမဟုတ်ဘူးလို့ပြောပါတယ်
။သမ္မတဂျိုးဘိုက်တန်အာဏာရပြီး6လနီးပါးကြာတဲ့အချိန်မှာသူ့အုပ်ချုပ်မှုကိုမချေမနဲ့ဖြစ်နေတဲ့အမေရိကန်ပြည်သူတွေရဲ့အရေးအတွက်တိုးလာနေတယ်လို့စစ်တမ်းကောက်ယူမှုတစ်ခုချို့ကိုကိုကပြည်သတင်းတွေမှာဖော်ပြထားပါတယ်။538စစ်တမ်းကောက်ယူမှု website မှာဖော်ပြထားတဲ့အရာပြီးခဲ့တဲ့သတင်းပတ်ကတနိုင်ငံလုံးအတိုင်းအတာနဲ့စစ်တမ်းကောက်ယူရမှာမဲပေးသူ 49.2% ဟာသမ္မတဘိုင်ဒန်ရဲ့ကိုင်တယ်ဆောင်ရွက်မှုကိုကြိုက်နှစ်သက်မှုမရှိဘူးလို့ဖော်ပြထားပါတယ်။ကျန်တဲ့ 44.5% ကတော့ဘိုင်ဒန်အုပ်ချုပ်မှုကိုကြိုက်နှစ်သက်တယ်လို့ဆိုပါတယ်။အခုလို့သမ္မတဘိုင်ဒန်အပေါ်လူကြိုက်နည်းလာတယ်ဆိုတဲ့စစ်တမ်းကောက်ယူမှုကိုကြည့်ရင်အထူးသဖြင့်သူကိုမနစ်သက်သူတွေဟာသမရနေရအနိုင်ရဖို့မဲပေးခဲ့တဲ့လွတ်လပ်တဲ့မဲဆန္ဒရှင်တွေကြားမှာဖြစ်နေတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။သမရဘိုင်ဒန်အပေါ်လူကြိုက်နည်းလာတဲ့အကြောင်းရင်းတွေထဲမှာအာဖဂန်နစ္စတန်နိုင်ငံမှာနှစ်ပေါင်း20ကြာရှိခဲ့တဲ့အမေရိကန်စစ်တပ် POPS ရဲ့ဆုတ်ခွာခြင်းနဲ့လည်းတိုက်ဆိုင်နေတယ်လို့လေ့လာသုံးသပ်သူတွေကဆိုပါတယ်။ဒါအပြင်ဘိုင်ဒန်အစိုးရရဲ့ကျွေးမြီချေးယူခွင့်မြင့်တင်မှုအပေါ်လွှတ်တော်မှာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီနှစ်ရဲ့ကြားအပြန်အလှန်ညှိနှိုင်းနေရစေဖြစ်တယ်လို့ဒီမိုကရက်ပါတီတွင်းမှာလည်းတိုးတက်ရေးလိုလားတဲ့ Progressive အမတ်တွေနဲ့သဘောထားပြော့ပြောင်းတဲ့ Moderate အမတ်တွေကြားအမေရိကန်ပြည်ထောင်စုမှာနှစ်ပေါင်း50ကျော်အတွင်းအကြီးဆုံးလူမှုရေးလုံခြုံမှုအစီအစဉ်ဖြစ်သမ္မတဘိုင်ဒန်အဆိုပြုထားတဲ့ Budget ဘဏ္ဍာငွေအရေးအစားပမာဏနဲ့ပတ်သက်လို့သဘောတူညီမှုမရသေးတဲ့အခြေအနေစတာတွေကိုလည်းလေ့လာသူတွေကထောက်ပြခဲ့ပါတယ်ရှင်
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တန်ကမနက်ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအီရဗန်ယူဆဖ်ဟာဒီကနေ့အင်ကာနေ့မှာမြန်မာနိုင်ငံကိုလာမှာဖြစ်တဲ့အတွက်တွေ့ဆုံဖို့နိုင်ငံရေးပါတီတချို့ကိုရွေးကောက်ပွဲကော်မရှင်ရုံးလာရောက်ဖို့ဖိတ်ကြားထားပါတယ်။နေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးမှာပါတီတချို့နဲ့နေ့လယ်ပိုင်းတနင်္ဂနွေခွဲလောက်မှာတွေ့ဆုံမှုရှိတယ်လို့ဖိတ်ခေါ်ခံထားတဲ့ရှမ်းမျိုးသားတိုးတက်ရေးပါတီနဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတွေကပြောပါတယ်။အာဆီယံအထူးကိုယ်စားလှယ်နဲ့တွေ့ဆုံမှုဖိတ်ကြားထားတဲ့ပါတီရှင်းကိုအတိအကျမသိရသေးပါဘူး။ဒါပေမဲ့ဖိတ်ကြားတဲ့ပါတီတွေထဲမှာတချို့နိုင်ငံရေးပါတီတွေတော့မပါပါဘူး။နိုင်ငံရေးပါတီတွေဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့ပြည်သူ့ပါတီတို့အနေနဲ့ဖိတ်ကြားခြင်းမခံရဘူးလို့ SNLD ခေါင်းဆောင်ဦးစန်းညွန့်လွန်နဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုဂျီရိုက VOA ကိုပြောပါတယ်။အာဆီယံသဘောတူညီချက်၅ခုတွေကနံပါတ်၅အချက်မှာပဋိပက္ခတွင်ပါဝင်တဲ့ပါတီအလုံးနဲ့တွေ့ဆုံခွင့်ပြုရမယ်လို့သဘောတူထားတာပါ။ဒါပေမဲ့အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံလာရောက်ရင်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ပေးဖို့မဖြစ်နိုင်ဘူးလို့တော့စစ်ကောင်စီကပြောထားပါတယ်။ဒီခေတ်စဉ်နဲ့ပတ်သက်ပြီးအာဆီယံဘက်ကတော့တစုံတရာထုတ်ပြန်ကြေညာတာမရှိသေးပါဘူး
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်ဆွဲထားတဲ့အမှုပေါင်း၁၁ခုတည်းကဆွဲချက်တင်ဖို့တရားသူကြီးဆုံးဖြတ်ခဲ့တဲ့တဘာဝ BND ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှ25နဲ့အများပြည်သူစုပုလုံဆောင်မှုပုံမှ905ခါခွေးတို့ကိုနေပြည်တော်ဇပြူသီရီမြို့နယ်တရားရုံးမှာဒီကနေ့အင်္ဂါနေ့အောက်တိုဘာလ12ရက်နေ့မှာစစ်ဆေးမှာဖြစ်ပါတယ်။ဒါအပြင်အသက်86နှစ်အရွယ်ဒေါအောင်ဆန်းစုကြည်ဟာကျန်းမာရေးအရာနှစ်ပတ်တကြိမ်စစ်ဆေးဖို့တရားရုံးလျှောက်ထားချက်ကိုမနေ့ကတရားသူကြီးကပယ်ချခဲ့တယ်လို့သူ့အကျိုးဆောင်ရှေ့နေတဦးဖြစ်တဲ့တရားလွှတ်တော်ရှေ့နေကြီးဥက္ကွန်မောင်စောက VOE ကပြောပါတယ်။
ဆိုပြတော့တော့တခါပဲကျင်တော့ကျေယုံတော့အခုတိုင်းတော့တနေ့လာအင်္ဂါတိုင်းတနေ့လာအင်္ဂါတိုင်းသူကတော့ခေါ်တော့အချိန်ကိုအမှုရလည်းများတယ်ပေါ့အချိန်ညာလို့ဆိုလို့ပြောတာနော်ခုမတိတိုင်ဘူးလို့ပြန်ချလိုက်ပါလေ
ဒါကြောင့်ဗုဒ္ဓဘူးနေ့ကလွဲပြီးတနင်္လာနေ့ကနေတောက်ကြနေ့ထိနေ့စဉ်တောင်းဆန်းစုကြည်ကိုရုပ်ထုတ်စစ်ဆေးသွားမှာဖြစ်ပါတယ်။ကိုဗစ်ကာလအတွင်းမဲဆွယ်ရင်နန်းကိုကြိုဆိုမှုနဲ့တောင်းဆန်းစုကြည်ကိုစစ်ကောင်စီကဆွဲဆိုထားတဲ့ကိုဗစ်စီကံချိုးဖောက်မှုပုံမှန်25ကိုဆွဲချက်တင်စစ်ဆေးဖို့ဇဗျူသီရိမြို့နယ်တရားသူကြီးဦးမောင်မောင်တွင်ကမနေ့အောက်တိုဘာလ17ရက်နေ့ကဆုံးဖြတ်ခဲ့ပါတယ်။အလားတူတမရဦးဝင်းမြင့်ကိုစစ်ကောင်စီကဆွဲထားတဲ့ပုံမှန်25ကိုလည်းတရားသူကြီးဦးမောင်မောင်တွင်ကဆွဲချက်တင်ဖို့မနေ့ကချမှတ်ခဲ့ပါတယ်ရှင
်။အိန္ဒိယနိုင်ငံတလွှားမှာရွှေမှောင်ခုတ်ကိုင်းတိုက်ဖြစ်တဲ့စစ်စင်ရေလှုပ်ဆောင်မှုတွေကနေရူပင်ငွေတန်ပေါင်း 28.6 တန်တန်ဖိုးရှိတဲ့ရွှေချောင်း35ချောင်းနဲ့အတူရွှေမှောင်ခုတ်သမားသုံးဦးကိုတနင်္လာနေ့ကဘီဟာနယ်ထဲမှာဖမ်းဆီးရမိတယ်လို့အိန္ဒိယအစိုးရပြည်ရင်းဝင်ငွေဆိုင်ရာစုံစမ်းစစ်ဆေးအဖွဲ့ DRI ကပြောပါတယ်။အလားတူဖမ်းဆီးမှုတွေကိုအိန္ဒိယနိုင်ငံတလွှားပြုလုပ်နေတာဖြစ်ပြီးတော့ Daily My Kilogram 5.5 ရွှေချောင်းခိုးသွင်းတာဖမ်းမိတယ်လို့ဘိုးပေါ်မှာတော့ရွှေမှောင်ခုတ်သမားတွေလွှဲပြောင်းတဲ့ငွေသားအမြောက်အများဖမ်းဆီးရမိပါတယ်။ဘီဟာကမနီပူအရမ်းမှာဖမ်းမိတဲ့ရွှေချောင်းတွေဟာ24ကရက်ရွှေစင်တွေဖြစ်ပြီးတော့ဒီရွှေတွေကိုအာတမ်မှတ်ပုံတင်ထားတဲ့ကားတစီးရဲ့အင်ဂျင်ထဲမှာအခေါင်းပေါက်ထွင်းပြီးဖွဲ့ယူလာတာလို့ရဲကပြောပါတယ်။ဒီရွှေချောင်းတွေဟာမြန်မာနိုင်ငံမှာအယောင်ဝယ်လုပ်နေတဲ့ရွှေမျိုးစားဖြစ်ပြီးမနီပူနဲ့နယ်ချင်းထိတဲ့မိုရီကနေခိုးသွင်းတာလို့လည်းပြောပါတယ်။
ရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ရေးအပြုသဘောဆောင်ရွက်မှုဟာတန်ပေါင်းများစွာသောလူအသက်တွေကိုကယ်တင်နိုင်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတနင်္လာနေ့ကပြောကြားလိုက်ပါတယ်။အောက်တိုဘာလ31ရက်မှာကျင်းပမဲ့2022ခုနှစ်ကုလသမဂ္ဂရာသီဥတုပြောင်းလဲမှုညီလာခံမတိုင်မီရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးခိုင်မာတဲ့သဘောတူညီမှုတွေရဖို့အခုလို WHO ကအစိုးရတွေကိုတိုက်တွန်းလိုက်တာဖြစ်ပါတယ်ရှင်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မိုင်းအင်ဂျင်တိုင်းတို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုနားဆင်ရအောင်ပါ။မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုနဲ့ကိုဗစ်ကပ်ရောဂါရင်ဆိုင်နေရတာကြောင့်လူငယ်တွေ80ပညာသင်နိုင်ဖို့အခက်ခဲနေပါတယ်။ဆရာနာသိမ့်ပြီးနောက်အလို့အကန့်အခွင့်အလမ်းရှာပါမှုပညာသင်ဖို့အခက်ခဲတွေကြောင့်လူငယ်တချို့လည်းပြည်ပထွက်ဖို့ကြိုးစားနေကြပါပြီ။လက်ရှိလူငယ်တွေကြားကအခက်ခဲတွေအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုဒေါက်ခင်မျိုးသက်ပြောပြပေးပါမယ်ရှင
်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလူငယ်တွေအတွက်ပညာရေးနဲ့အလို့အကန့်အခွင့်အလမ်းမျှော်လင့်ချက်တွေကနည်းလာတာကြောင့်လူငယ်အတော်များများဟာနိုင်ငံရေးချားကိုထွက်ခွာဖို့ပိုးပြီးအာသင်လာနေကြပါတယ်။အရင်ကလူငယ်တွေအတွက်အလုတ်ကိုင်းအခွင့်အလမ်းတွေပိုများပြီးကိုယ်သင်ယူခြင်းနဲ့ပညာရပ်တစ်ခုကိုသင်ယူနိုင်ဖို့အတွက်လွယ်ကူခဲ့ပေမယ့်အခုလက်ရှိအချိန်မှာတော့အလုတ်တွေရှာရတာခက်လာသလိုပြည်ရင်းမှာပညာသင်ယူနိုင်ဖို့ပါမလွယ်ကူပဲဖြစ်လာတဲ့အတွက်ဘဝတိုးတက်ရေးအတွက်ပြည်ပထွက်ပညာသင်အလုတ်ရှာဖို့အတွက်ကြိုးစားသူတွေများလာတာပါ။စစ်အာဏာမသိမ်းခင်အချိန်ကကုမ္ပဏီဝန်ထမ်းတအူးဖြစ်ပြီးလက်ရှိမှာအလုပ်လက်မဲ့ဖြစ်နေတဲ့ကိုကျော်ထက်ကတော့ပြည်ပကိုထွက်နိုင်ဖို့အတွက်ကြိုးစားနေတာပါ
။ဟုတ်ညီမနိုင်ငံကလူတွေကဒီကျွန်တော်ဆိုရင်ကတော့အနာတမီနောက်ပိုင်းကျရင်မလုပ်ဘူးလေဆိုတော့ဒီမှဒီညီမနိုင်ငံမှာနေချင်းစိတ်မရှိတော့အဲ့တော့ကြောင့်ဟုတ်မှာ third country ပေါ့နော်အဲ့ကိုသွားမယ်သွားမယ်ဆိုရင်ဘာသာစကားလို့လေအဲ့ဘာသာစကားကိုတစ်ဆိုင်မမလေ့လာနေတာပေါ့နော်အဲ့တစ်ခုပေါ့နော်ပတ်စံရှိတဲ့မိသားစုလူတန်းစားတည့်ရပေါ့နော်အဲ့လိုလူတန်းစားတည့်ရဆိုရင်တို့တို့ဟိုဒီညီမနိုင်ငံမှာအခွင့်အရေးပုံများရပေါ့နော်ခွင့်ပြုများရဆိုရလေဟိုလိုအခွင့်အရေးများတာမဟုတ်ပါဘူးသူတို့နိုင်ငံခြားထွက်မှာရဒီမှာနိုင်ငံထဲမှာဆိုရင်တော့ဒီပညာရေးကတော့ကျွန်တော်အဆင်မပြေဘူးပေါ့နော်ကျွန်တော်ဆိုရင်အခုဆိုရင်အာနာတိန်ကြီးနောက်ပိုင်းမှာဆိုရင်ပညာရေးဟိုပါပေါ့ကြောက်ဆုံးနေရပေါ့နော်တကားပိတ်နေရလို့ပြောရမှာကိုယ့်ဟာကိုတက်လန်းရှင်းအောင်လုပ်ပြီးမဲ့လဲကိုယ့်ဟာကိုတိုင်ပတ်နေရလဲအဲ့ဒါဟိုပြောမှာဒီအာနာတိန်ကြီးနောက်ပိုင်းမှာတော့တော်ကြီးအခက်ခဲကြုံရတယ်ပေါ့နော်ပညာရေးကကျွန်တော်အနေနဲ့ကပေါ့နော
်အခုဆိုလူငယ်အတော်များများပြည်ပမှာအလုပ်လုပ်နိုင်ဖို့အတွက်ရောဆက်ပြီးပညာသင်နိုင်ဖို့အတွက်ပါဘာသာစကားလေ့လာမှုတွေပိုးပြီးလှုပ်လာကြတယ်လို့ဂျပန်ဘာသာစကားသင်တန်းကျောင်းဆရာသူက VOA ကိုပြောပါတယ
်နိုင်ငံရေးကဒီလိုဖြစ်သွားတဲ့အတွက်ကြောင့်တို့ကပြင်နေတဲ့တိတ်မထွက်ကြပဲနေပေါ့နော်အိမ်ထဲမှာပဲတို့ဒီစာရုပ်လေ့လာကြတယ်ပေါ့နော်ဆိုတော့အငြင်းအထက်ပို့ပြီးတော့တို့လေ့လာတဲ့သင်တန်းတိုင်းပို့ပြီးများလာတယ်ပေါ့နော်ဆိုတော့အဲ့ဒါလေးတခုတော့ပို့ပြီးတော့သင်တန်းတိုင်းများလာတယ်ပြီးတော့ဒီအတန်းတိုင်းပေါ့နော်ပို့ပြီးတော့အိမ်ဘယ်လိုပြောလဲတို့ပို့ပြီးတော့ဒီဘာမှအပြင်ထွက်ရဘူးတူတူပြီးတော့လောက်ခံနေတဲ့တိတ်အဆင်မပြေတော့တို့ကဒီဂျပန်ဘဝထံလာခဲ့တဲ့တကူထားတာလေထားတာကြတဲ့တော့တို့ဒီငါတို့အားနေတဲ့အချိန်မှာဘာမှမလုပ်ရတဲ့အချိန်မှာပေါ့နော်တော်တင်တဲ့နေ့တကူတက်ထားမယ်ဆိုတော့တင်တဲ့နေ့အော်တက်ကြဆိုတော့ငါကိုထက်တော့လူတွေပူများလာတယ်ပေါ့နော
်က ကိုဗစ်ကာယောဂါကာလဖြစ်နေတာရောစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေချိန်မှာဖြစ်တာကြောင့်အလုတ်ကင်တွေအရင်ကထက်ပိုပြီးရှားလာနေတာပါဂျပန်ဘာသာလိုဘာသာစကားသင်ကြားမှုအပါအဝင်အွန်လိုင်းကနေပညာဆက်ပြီးရှားနေသူတွေအတွက်နောက်ထပ်အခက်အခဲတစ်ခုလည်းရှိပါသေးတယ်အင်တာနက်အခက်အခဲဖြစ်ပါတယ်အင်တာနက်အခက်အခဲကြောင့်ပညာသင်ယူဖို့ခက်ခဲနေတဲ့အကြောင်းသားက30ရာခိုင်နှုန်းလောက်ရှိတယ်လို့လည်းဂျပန်ဘာသာသင်ဆရာကပြောပါတယ်
နေဘက်ကနေတကြတင်နေတာရကြတော့မှသူလိုင်းဖြန့်ခံရတာလို့လိုင်းဖြန့်ခံရလို့ပြီးတော့သူတို့ 2G လောက်ပဲအင်တာနက်ဖွင့်ပြရလို့ဘာလို့တချို့ကကြတော့မနက်ပိုင်းပဲအင်တာနက်ရပြီးညပိုင်းတနက်မရရလို့လိုမျိုးရှိရတဲ့အတွက်ကြောင့်ညာလားဆိုတော့မှ100ရာခိုင်နှုန်းမှဆိုရင်20 30ရာခိုင်နှုန်းတော့30ရာခိုင်နှုန်းတော့ရှိတယ်ခင်ဗျဟုတ်ကဲ့
ရခိုင်ပြည်နယ်မန်အောင်မြို့က Change Maker School ဟာရခိုင်ပြည်နယ်ကလူငယ်တွေအတွက်နိုင်ငံရေးလူမှုရေးစီးပွားရေးဘာသာရပ်တချို့နဲ့ဘာသာစကားစတာတွေကိုလေ့လာနိုင်ဖို့အတွက်ဒေသဖွံ့ဖြိုးရေးအကျိုးပြုလုပ်နေတဲ့ကျောင်းတစ်ခုဖြစ်ပါတယ်။အဲ့ဒီကျောင်းကနေမြန်မာနိုင်ငံထဲမှာရှိတဲ့ကျောင်းတချို့နဲ့ပြည်ပနိုင်ငံတချို့ကကျောင်းတွေကိုပညာသင်ဆုနဲ့ကျောင်းတက်နိုင်ဖို့အတွက်လှုပ်ပေးနေတာတွေလည်းရှိပါတယ်။လက်ရှိနိုင်ငံရေးအခြေအနေတွေကြောင့်ပြည်ရင်းမှာရှိတဲ့ကျောင်းတချို့ပိတ်ထားတာရှိသလိုလက်ရှိပဋိပက္ခတွေကြောင့်လုံခြုံရေးအတွက်စိုးရိမ်ပြီးကျောင်းသားတွေကျောင်းမတက်နိုင်တဲ့အခြေအနေမျိုးလည်းရှိနေပါတယ်။ဒါကြောင့်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလူငယ်တွေအတွက်ပညာရေးအခွင့်အလမ်းတွေနည်းလာတယ်လို့ Change Maker School ရဲ့ manager အဖြစ်တာဝန်ယူထားတဲ့ကိုဇော်လင်းဦးက VOE ကိုပြောပါတယ်
။တော်တော်များများအခွင့်အရေးတွေဆုံးရှုံးသွားတယ်လို့ကျွန်တော်တို့ပြောရတယ်ပေါ့နော်လူငယ်တွေလူငယ်တယောက်အနေနဲ့ပေါ့နော်။သူတို့ scholarship တွေရတယ်တချို့တည်းဆိုရင်ကျွန်တော်တို့ကြောက်ကြလူငယ်တွေဆိုရင် scholarship တွေရတယ်ဒါကြောင့်သူတို့ပြင်ဆင်ထားပြီးပေါ့နော်တော်မယ်ဆိုပြီးပြင်ဆင်ထားပြီးအကြောင်းမျိုးမျိုးကြောင့်လည်းဒီလိုနိုင်ငံရေးအကြောင်းအခွင့်အရေးကြောင့်လည်းပေါ့နော်သူတို့မလာလိုက်ရဘူးပေါ့မတော်လာရဘူးပေါ့ ADC ကိုမတော်လာရဘူးသူတို့online ကဆောင်လို့ရတာလေကျောက်သားတွေလည်းရှိတယ်တချို့ကျောက်သားတွေဆိုရင် online ကဆောင်လို့မရတာလည်းရှိတယ်အဲ့ဒါကမှသူတို့အခွင့်အရေးတွေပညာရေးနဲ့ပတ်သက်တဲ့အခွင့်အရေးတွေဆုံးရှုံးဖို့တွေပေါ့နော်အခါတစ်ခုကကြာရင် internet ပိုက်တယ်လေသူကျွန်တော်တို့ဖမကနေလောက်ဆိုးငဲတာလည်းရှိတယ်ပေါ့နော်အဲ့ခါမှ online ကဆောင်နေတယ်ဆိုတော့မှ internet လိုက်စင်မှုကနေစမ်းတက်လာမကောက်ဘူးဆိုရင်ကျွန်တော်တို့ကအဆင်မပြေတာလည်းရှိတယ်ပေါ့နော် online ကဆောင်တဲ့ကျောက်သားတွေတော်နေတယ်ပေါ့အရှိုးကျောက်တွေဆိုရင်လည်းဒီတောက်ရဲတဲ့ return ဆောက်တာလည်းရှိတယ်ပေါ့နော်တချို့အရင်လိုက်ကဆိုရင်လွန်ထားတဲ့နိုင်ငံကဆိုရင်အနည်းဆုံးscholarship ခေါ်တဲ့ကျောက်တွေက20-30လောက်ကိုရှိတယ်ပေါ့နော်ပြေတော့ထိမှာပေါ့ပြေတော့ထိမှာတခုတည်းပေါ့နော်နိုင်ငံ scholarship မဟုတ်ပြဘူးပေါ့အခုဒီနေ့ကဆိုရင် scholarship program တွေကတိတ်ကိုနေသွားတာကိုကျွန်တော်တို့မြင်ရတယ်ပေါ့နော်တချို့ကျောက်တွေဆိုရင်လည်းနိုင်ငံရေးဘာသာရေးတွေကိုပိုင်နေတဲ့ကျောက်တွေဆိုရင်လည်းသူတို့ကလုံးဝအကြီးကိုရှောက်ထားရတာတွေပုံစံမျိုးတွေမြင်ရတယ်ပေါ့နော်နိုင်ငံရေးအကြောင်းမျိုးနဲ့ပေါ့
မြန်မာနိုင်ငံမှာ covid ကာယောဂါကြောင့်2020ပြည့်နှစ်ခရက်ကအထက်တန်းကျောင်းတက္ကသိုလ်ကျောင်းတွေကိုပိတ်ထားတာပါစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာအခြေအနေကပိုပြီးမတည်မငြိမ်ဖြစ်လာနေတဲ့အတွက်ကျောင်းတွေပုံမှန်ပြန်ပြီးမဖွင့်နိုင်သေးတယ်လို့စီးပွားရေးလုပ်ငန်းအတော်များများလည်းထိခိုက်နေတဲ့အတွက်ပညာရေးနဲ့အလုပ်ကိုင်အခွင့်အလမ်းမျှော်လင့်ချက်တွေလည်းပျောက်ဆုံးနေကြတာဖြစ်ပါတယ
်ဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်ထိုင်းနဲ့အိန္ဒိယဘက်မှာမြန်မာနိုင်ငံသားတွေဖမ်းခံရတဲ့သတင်းတွေကိုဆက်ပြီးတင်ပြပါမယ်ထိုင်းနိုင်ငံထက်ပြည်နယ်ကတဆင့်ဘန်ကောက်ကိုသွားမဲ့ကားတစ်စီးထဲမှာပိတ်လောင်ခေါ်လာတဲ့မြန်မာ38ယောက်ကိုဖမ်းမိခဲ့ပါတယ်။လူကုန်ကူးသူနိုင်ငံသားတယောက်ကိုလည်းဖမ်းမိထားပါတယ်။အမျိုးသမီးတွေအပါအဝင်အလုံးပိတ်ဂုံတင်ကားနဲ့လူမောင်ခိုကူးလာတဲ့သတင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှပြောပြပေးပါမယ်ရှင
်။ထိုင်းနိုင်ငံထဲကိုအလုတ်ကင်ရှာဖွေဖို့နေဆက်တွေကနေတရားမဝင်လာကြသူတွေကိုလူကုန်ကူးတဲ့ပွဲစားတွေကနီးအမျိုးမျိုးနဲ့ထိုင်းနိုင်ငံအတွင်ပိုင်းကိုပို့ဆောင်နေရမှာအော်တိုဘာလ10ရက်နေ့ကတော့မြန်မာနိုင်ငံသား38ယောက်ကိုနောက်ခံအလုံပိတ်ကားနဲ့ခေါ်လာစဉ်ထိုင်းအနာဘိုင်းတွေကဖမ်းမိခဲ့တယ်ဆိုပြီးတပ်ပီနဲ့မဲဆောက်မြို့အခြေစိုက်ရောင်ကြီးဦးအလုံသမားဖွဲ့ရဲ့တာဝန်ခံဦးမိုးကျော်ကအခုလိုပြောပြပါတယ်
အော်တိုဘာလာ10ရက်နေ့မှာကျွန်တော်တို့ဒီပေါ့နော်တက်ခင်ရင်ပေါ့ဝိုင်းချောင်းမြို့နယ်ထဲမှာဘန်ကောက်ကူတက်တဲ့လမ်းပေါ်မှာပေါ့နော်အဲဒီမှာကားဝီကူညူစားပေါ့တူတာဟိုင်းလန်လူကားမျိုးညူစားပေါ်မှာဒီအလုံပိတ်လူခံဖွဲ့ပြီးတော့ရတော့ပစ္စည်းတင်တဲ့ကားပုံစံမျိုးပေါ်မှာလူတွေကိုတင်ပြီးတော့တွားတာကိုဖမ်းမိရမိတယ်ဆိုပြီးတော့ကျွန်တော်သိရပါတယ်အဲဒီမှာမြန်မာလူမျိုးပေါ့နော်38မျိုးပါတယ်အမျိုးသား26ယောက်အမျိုးသမီးက11ယောက်ပေါ့နော်အဲဒီကားငယ်တကြီးပေါ်မှာပိတ်လောင်ပြီးတော့ဒီလမ်းအနှောင်းမှာဒီထိုင်းနိုင်ငံသားမောင်းတာကိုသိရတယ်အဲ့ဒါကိုဖမ်းဆီးရမိတဲ့သတင်းကိုကျွန်တော်သိရပါတယ်
ထိုင်းလက်ကားကိုအနောက်မှာအလုံပိတ် ကုန်တင်ကားလို့ပုံစံလုပ်ပြီးလူကုန်ကူးဖို့အတွက်ကြိုးစားလာတာဖြစ်ပါတယ်အခုလိုမျိုးကားတွေထဲမှာလူတွေကိုပိတ်လောင်တည်ဆောင်ခဲ့တဲ့လူကုန်ကူးမှုဖြစ်ရမျိုးဟာ2018ခုနှစ်ဧပြီလ9ရက်နေ့ကရနောင်းပြည်နယ်ထဲမှာဖြစ်ခဲ့ပူပါတယ်အဲ့ဒီတုန်းကလည်းမြန်မာနိုင်ငံသားတရားနှစ်ဆယ်ကျော်ကိုပင်လယ်ဇာတိတည်ဆောင်တဲ့အေးကန်ကားတွေမှာထည့်ပြီးတည်ဆောင်ခဲ့တဲ့အတွက် ရနောင်းကနေဖူးခတ်ကိုလူကုန်ကူးလာတဲ့အေးအေးကန်ကားအေးအေးဆက်ပြတ်တဲ့အတွက်အထဲမှာပါလာသူတွေအသက်ရှူကျက်လို့ကားကိုထုပြီးအော်ဟစ်တော့မှလူကုန်ကူးသူကားပေါင်းသမားကကားကိုရပ်ပေးခဲ့တာပါအဲ့ဒီလူကုန်ကူးမှုအဖြစ်ပြက်မှာတော့အမျိုးသမီး30ချောက်ယောက်အမျိုးသား18ယောက်အသက်18နှစ်အရွယ်ကလေးငယ်တူဦးပါဝင်လူ90ကျော်အသက်ရှူကျက်သေဆုံးခဲ့ရပါတယ် နောက်ပိုင်းမှာလည်းဓာတ်စီနဲ့လောင်စာတဲတဲ့ကားလွတ်တွေနဲ့မြန်မာနိုင်ငံသားတွေကိုဖွဲ့ပြီးလူကုန်ကူးတာတွေအပါအဝင်အလုံပိတ်ကားတွေနဲ့မဲဆောက်ကနေဘန်ကောက်အပါအဝင်တခြားမြို့တွေစီကိုလူကုန်ကူးလို့အသက်ရှူကျက်သေဆုံးရတာတွေလည်းရှိခဲ့ပါတယ်။ဒါကြောင့်အလုံပိတ်ကားတွေနဲ့လူကုန်ကူးခံရရင်အသက်အန္တရာယ်ဆုံးရတာကြောင့်မြန်မာနိုင်ငံသားတွေသတိပြုသင့်တယ်ဆိုပြီးဦးမိုးကျော်ကသတိပေးပါတယ်။
ဒီမှာကျွန်တော်တို့ကဒီပေါ့နော်တက်ခင်ရင်ပေါ့နော်လူငယ်တွေလူငယ်တယောက်နေနဲ့ပေါ့နော်အိမ်ထဲမှာပဲသူတို့ဆွေးဆွေးရင်းရှိလို့ချောင်းသာရေးနိုင်ငံများစွာပြည်တော်ခံရမယ်ဆိုလို့ရှိရင်ဒါအရင်ကတည်းကဖြစ်ခဲ့ဘူးကိစ္စတွေရှိပါတယ်အဲ့ဒါအနေနဲ့ဒီရှိတယ်လို့ကျွန်တော်ဒီပြောချင်ပါတယ်ဗျာဟုတ်ကဲ့ပါ
တဆက်ထဲမှာပဲတရားမဝင်ထိုင်းနိုင်ငံနဲ့ဝင်ရောက်လာတဲ့တဲ့င်းတွေပြောရမယ်ဆိုရင်ထိုင်းနိုင်ငံကန်ချနာပူရီပြည်နယ်စံခရာပူရီနယ်စပ်ကိုဖြတ်ကျော်ပြီးတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားရှစ်ဦးကိုထိုင်းစစ်တပ်နဲ့ရဲတွေပူးပေါင်းတပ်ဖွဲ့ကတနင်္ဂနွေနေ့မှာဖမ်းဆီးလိုက်ပါတယ်။အော်တိုဘာလ9ရက်နေ့စနေနေ့ကလည်းချင်းမိုင်တတော်အတွင်းမှာလူကုန်ကူးသူတွေဆွန့်ပ ကိုတော့လူကုန်ကုသူတွေကတအုပ်ကိုဘန်းဝင်နှစ်တောင်းကနေသုံးတောင်းလောက်ထိယူပြီးအစစ်စစ်လူကုန်ကုမှုတွေလုပ်နေကြတာပါဒီလပိုင်းနေမှာပဲနေဆက်တွေကနေဖမ်းပြီးတဲ့တရားမဝင်ဝင်လာသူ၅000တဲ့မနေရှိတယ်ဆိုပြီးထိုင်းအာဏာပိုင်တွေကထုတ်ပေါ်ပြောဆိုခဲ့ပါတယ်ရှင်
ထိုင်းဘက်ကဖမ်းဆီးတွေအကြောင်းမအေးအေးမှပြောပြခဲ့တာပါရှင်အိန္ဒိယဘက်ကဖမ်းဆီးတွေကိုလည်းပြောပြပြီးပါမယ် မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံမဏိပူရာပြည်နယ်မိုးရေးမြို့မှာမြန်မာနိုင်ငံသားတွေကိုတိုင်တက်စင်စစ်ဆေးရှာဖွေနေပါတယ်ဒီလအတွင်းမြန်မာနိုင်ငံသား40ကျော်ကိုအိန္ဒိယထုတ်တပ်တွေကအတူတွေနဲ့အတူဖမ်းဆီးရခဲ့ပြီးတဲ့နောက်အခုလိုရှာဖွေနေတာဖြစ်တယ်လို့မဏိပူပြည်နယ်မှာရောက်နေတဲ့မြန်မာနိုင်ငံသားတွေကခန့်မှန်းပြောဆိုကြပါတယ်ရန်ကုန်ကလာတဲ့သတင်းကိုက
ရင်မျိုးပဲကိုမြန်မာနိုင်ငံသား2000လောက်ရောက်ရှိခိုးလုံနေချိန်မှာအိန္ဒိယရဲတပ်ဖွဲ့ကလိုက်လံရှာဖွေစစ်ဆေးနေပါတယ်။ဒီလိုလိုက်လံစစ်ဆေးနေရတဲ့အခြေအနေကိုမိုးရင်မျိုးမှာရောက်ရှိနေတဲ့ကူကီအမျိုးသမီးဆိုင်ရာလူခွင့်ရေးအဖွဲ့ကတာဝန်ရှိသူက VOA ကိုအခုလိုပြောပါတယ်
။အိန္ဒိယရောက်ပေါ့နော်စစ်ဆေးနေတာကတော့မှန်တယ်ပေါ့နော်။သူတို့စစ်တာကတော့ဟိုအောက်ကကဟိုပန်ငယ်နာပန်ငယ်ဂျန်လို့ခေါ်တယ်လေအဲ့ဒီနံပါတ်2ဒီဖက်ကနေစစ်တာစစ်တာကတော့တောက်လျှောက်စစ်စစ်မှာတဲ့
။ဒီလိုစစ်ဆေးတာဟာဒီလပိုင်းအတွင်းအိန္ဒိယနိုင်ငံထုတ်တက်တေကန်ကက်အတုကင်ဆောင်ထားသူမြန်မာနိုင်ငံသား40ကျော်ဖမ်းဆီးခံရတာနဲ့ဆက်ဆက်နိုင်ကြောင်းလည်းသူ့အမြင်ကိုအခုလိုဆက်ပြီးပြောပါတယ
်။ဘာကြောင့်အလိုလုပ်လာလဲဆိုတော့ပြီးခဲ့တဲ့ရက်တရားပေါ့လေနော်။အိန္ဒိယအိုက်ကတ်ဒီအတုတိုင်ပြီးတော့မှအဲ့မှာတော်စံပူလမ်ကားပဲသွားမဲ့ဖွဲ့ပြီးဒီရောက်24ရောက်ကိုတခါအဲ့ခိုးရင်းထားပြီးကြိတ်ပါလေနော်။အဲ့မှာသူတို့ဖမ်းမိတယ်။ပြီးတော့နောက်တစ်ရက်မှာပဲတက်တိုက်ဆန်ဆိုင်အဲ့ဒီလူ9ရောက်တခါပြန်ဖမ်းတယ်အဲ့ဒီဟာမတိုင်ခင်မှာလည်းတခါပြန်ပြီးတော့ဟိုလေစိတ်မှာပေါ့နော်ဒီ Infar Airport မှာလည်းပဲတခါဒီ Ike အတူနေပေါ့ဒီနော်အဲ့ဒါဟိုစာလေးရင်းစီးလို့လို့တဲ့မြန်မာနိုင်ငံသားတွေပေါ့အဲ့ဒါမတွေ့ရပေါ့အဲ့ဒီအချိန်ကြောင့်ပေါ့နော်ဒီလိုမျိုးဖြစ်နေတယ်လို့တော့ဒီတော့မများတော့ထင်နေကြတာပေါ့ဒီနော
်လူ40ကျော်ဖမ်းဆီးခံရတာနဲ့ပတ်သက်လို့ Infar မြို့မှာနေထိုင်တဲ့ဦးသိန်းကအခုလိုပြောပါတယ
်ဟိုနေ့ကရကန်းသမား24ယောက်ဟာဝင်လာတာပေါ့နော်အဲ့ဒီမတိုင်ခင်မှာ15ရောက်လေရင်ကွန်းမှာအဲ့ဒါလေတီးတိမ်နဲ့တွန်းစာကလေးတွေနေမှာကျော်ရကြံပူကနေပြီးတော့အဲ့လိုဝင်လာတယ်အဲ့ဒါလေရင်ကွန်းမှာမိတဲ့တော့ယောက်ျားလေး14ယောက်မိန်းကလေးတစ်ယောက်နဲ့သူတို့က UNHCR နေနိုင်ငံခြားထွက်ဖို့အစီအစဉ်ကိုလုပ်တာအဲ့ဒါလေသူတို့ဒီမပုံတေလောမျိုးအသားလို့ခုနောက်ပိုင်းခေါ်တဲ့ကတ်ဟာအဲ့ကောင်အတူနဲ့သူတို့လာလိုက်တယ်ပုံနည်းက24ယောက်ဟာလေအတူနဲ့လာတယ်သူတို့ကရကန်းရက်မှာအများစုကကျော်ရကြံပူမှာနောက်ထပ်နေပါဠိ၄ယောက်ဟာလည်း အတူနဲ့ဝင်တဲ့ဈေးရုံလာပ
ြအဒါလို့ခေါ်တဲ့ကက်ဟာအိန္ဒိယနိုင်ငံမှာနေထိုင်သူတွေကိုလက်ရှိအစိုးရလက်ထက်မှာထုတ်ပေးတဲ့တပ်သေးကန်ကက်ဖြစ်ပါတယ်လက်ရှိမိုးရေးမြို့မှာစစ်ဆေးနေတာဟာကက်သေးလက်နက်ကင်တွေကဘုံခွဲမယ်ဆိုတဲ့သတင်းကြောင့်လို့ပြောဆိုတာတွေရှိနေပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူးအိန္ဒိယနိုင်ငံထုတ်သတင်းစာတွေမှာတော့အောက်တိုဘာလ၁ရက်နေ့ကအမျိုးသမီး၁ယောက်အပါအဝင်၁၄ရက်ကိုအင်ဖာလေယာဉ်ခွင်မှာ၆ရက်နေ့မှာတော့အမျိုးသမီး၁၄ယောက်နဲ့ကလေး၃ယောက်အပါအဝင်လူ၂၄ယောက်ကိုမိုးရေးမြို့အနီးစစ်ဆေးရေးဂိတ်မှာနဲ့၈ရက်နေ့ကတော့အမျိုးသမီး၃ယောက်အပါအဝင်လူ၄ယောက်ကိုစစ်ဆေးရေးဂိတ်မှာအဓာခေါ်တပ်သေးကန်ကက်အတူနဲ့ဖမ်းဆီးရမိကြောင်းဖော်ပြထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့အိန္ဒိယနိုင်ငံမဏိပူရနဲ့မီဇိုရန်စတဲ့ပြည်နယ်တွေကိုမြန်မာနိုင်ငံသားတွေဝင်ရောက်ခိုးလုံနေတာရှိနေတာပါလောလောဆယ်မဏိပူရပြည်နယ်မှာတော့၂000နီးပါးရှိပြီးမီဇိုရန်ပြည်နယ်မှာတော့ခန့်မှန်းခြေ12000လောက်ခိုးလုံနေတာလည်းဖြစ်ပါတယ်ခင်ဗျာ
အိန္ဒိယဘက်ကစစ်ဆေးအဖမ်းဆီးတွေအကြောင်းကိုရဲမုံပြောပြပေးခဲ့တာပါရှင်မြန်မာဆိုင်ရာသတင်းဆောင်မတွေကိုဒီမှာရက်ပြီးနိုင်ငံတကာသတင်းဆောင်မတပုတ်ကိုဆက်ပြီးတင်ပြပေးလိုပါတယ်တရုတ်ရဲ့ Evergrande အင်ဂျင်မြေလုပ်ငန်းကြီးပြိုလဲမှုဟာတရုတ်ရဲ့ဘန်ဒါရေးစနစ်အတွင်းဗျံပရာဖြစ်သွားနိုင်ကြောင်းဩစတြေးလျဗဟိုဘဏ်ကသတိပေးလိုက်ပါတယ်။ဖီမာစာစီဒနီကနေသတင်းဆောင်ပါပေးပို့ထားပါတယ်ရှင်။တရုတ်ရဲ့အကျွေးပြနေတဲ့အင်ဂျင်မြေလုပ်ငန်းကြီး Evergrande Group ဟာငွေဖော်ဖို့အခက်ခဲဒါမှမဟုတ်လဲငွေကြေးပြတ်လတ်မှုဒါမှမဟုတ်လဲငွေဖော်ဖို့လွယ်တဲ့ပိုင်ဆိုင်မှုမရှိတာနဲ့ရင်ဆိုင်နေရတယ်ဆိုတာကိုဩစတြေးလျဗဟိုဘဏ်ရဲ့နှစ်ဝယ်ဘန်ဒါရေးတည်ငြိမ်မှုဆိုင်ရာသုံးသပ်ချက်မှာအတိအမှတ်ပြုဖော်ပြထားပါတယ်။တရုတ်ရဲ့ဒုတိယအကြီးဆုံးအင်ဂျင်မြေလုပ်ငန်းကြီး Evergrande သာပြုလဲသွားမယ်ဆိုရင်တော့တရုတ်ရဲ့ဘန်ဒါရေးနဲ့အင်ဂျင်မြေလုပ်ငန်းခန္ဓာအတွေ့ပြဿနာပေါင်းစုံကြုံလာရနိုင်တယ်လို့ဩစတြေးလျဗဟိုဘဏ်ကသတိပေးထားပါတယ်။ဒေါ်လာသန်းထောင်ချီအကျွေးတင်နေတဲ့ Evergrande လုပ်ငန်းကြီးဟာဆိုရင်အကျွေးမဆက်နိုင်တဲ့တရုတ်ရဲ့အကြီးဆုံးလုပ်ငန်းကြီးတစ်ခုလည်းဖြစ်ပါတယ်။သူ့ရဲ့စီးပွားရေးလုပ်ငန်းတွေကလည်းများပါတယ်။ Wealth Management ချမ်းသာကြွယ်ဝမှုစီမံခန့်ခွဲမှုလျှက်စစ်ကားထုတ်လုပ်မှုကနေတရုတ်ရဲ့အကြီးဆုံးဘောလုံးအသင်းတစ်ခုဖြစ်တဲ့ Guangzhou FC ကိုလည်းပိုင်ဆိုင်ထားတာပါ။အင်ဂျင်မြေကုမ္ပဏီတွေရဲ့အကျွေးတွေကိုထိန်းချုပ်ကတ်သက်ဖို့တရုတ်အာဏာပိုင်တို့ကပြီးခဲ့တဲ့နှစ်ကစလို့လှုပ်ဆောင်ခဲ့တာပါ။ Australian National Tech တို့ School of Regulation and Global Governance ကစီမံခန့်ခွဲမှုအက်ဒီတာယွန်ဂျီယန်ကအခုလိုပြောပါတယ်
။ The Chinese government does realize that real estate sector is important to the economy and
အင်ဂျင်မြေလုပ်ငန်းခန္ဓာကစီးပွားရေးအတွက်အရေးကြီးတယ်ဆိုတာကိုတရုတ်အစိုးရကနားလည်ပါတယ်ဒီထက်တရုတ်မှာလူမှုရေးတည်ငြိမ်မှုရှိဖို့ကအရေးကြီးပါတယ်ဘာကြောင့်လဲဆိုတော့တခြားနိုင်ငံများနဲ့ရှိရင်တရုတ်ကလူအများပြားရဲ့စုဆောင်းငွေနဲ့ပိုင်ဆိုင်မှုတွေကအင်ဂျင်မြေနဲ့ဆက်ဆက်ပတ်သက်နေပါတယ
်တရုတ်ဟာဩစတြေးလျရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်ပါတယ်Evergrande လုပ်ငန်းကြီးရဲ့ပမာဏများလာတဲ့ချေးငွေတွေမဆက်နိုင်တဲ့ကိစ္စကဩစတြေးလျအတွက်လည်းစူးစူးရွရွထိခိုက်နိုင်ကြောင်းကြွန့်ကျင်သူတွေကသတိပေးထားပါတယ်။ဒီပြဿနာကြောင့်ဩစတြေးလျရဲ့အဓိကတင်ပို့ကုန်ဖြစ်တဲ့တမနီထုတ်လုပ်ရေးမှအဓိကကျတဲ့တန်တတူရိုင်းဈေးနှုန်းအပေါ်မှာထိခိုက်စေပါတယ်။တရုတ်ဘက်ကတမနီထုတ်လုပ်မှုကိုရှော့ချလာနိုင်တာဟာဆိုရင်တန်တတူရိုင်းဈေးထက်ကျလာနိုင်တယ်လို့သုံးသပ်သူတွေကသတိပေးပါတယ်။ Evergrande လုပ်ငန်းကြီးပြိုလဲသွားမယ်ဆိုရင်တော့ဩစတြေးလျရဲ့အစုရှယ်ယာဈေးကွက်နဲ့စိုးရိမ်လွန်းတဲ့ယင်းနီးမြုံနှံသူတွေမတိမငိမ်ဖြစ်စေနိုင်တယ်လို့လည်းသုံးသပ်သူတွေကသတိပေးပါတယ်။ဒါပေမဲ့လည်းကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံကိုစီမံခန့်ခွဲနေတဲ့တရုတ်အစိုးရအနေနဲ့ Evergrande လုပ်ငန်းကြီးပြိုလဲသွားမဲ့အရေးကိုကာကွယ်နိုင်ဖို့လုပ်ငန်းကြီးရဲ့အကျွေးတွေကိုတမျိုးတမျိုးပြင်ဆင်ပေးနိုင်ရေးဆောက်ရွက်လာမယ်လို့ဗန္ဒာရေးဆိုင်ရာသုံးသပ်သူတွေကမျှော်လင့်နေကြပါတယ်။ဘန္နာရေးပြိုလဲမှုကိုထိန်းချုပ်နိုင်ရေးတရုတ်အစိုးရရဲ့ကင်တွယ်ဆောင်ရွက်နိုင်စွမ်းကိုအကြီးအကျယ်ဆန့်သက်မှုဖြစ်ပြီးအောင်မြင်မှုဒါမှမဟုတ်လေကြာရှုံးမှုတွေကကမ္ဘာတလွားကိုတက်ရောက်မှုရှိလာမယ်လို့လည်းသုံးသပ်သူတွေကပြောပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့ နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါ။လူရုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UDL 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီတည်မှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းပါတော်ရရှင်များရှင် VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ12ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 12.13 ည၊လိုင်းဒိုမီတာ40 kHz 0413ည၊လိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့တက်တန့်ရောင်သတင်းလွှာနဲ့အတူဘလော့ဂါတွေပြောသမျှအပတ်စဉ်ခဏမှာနားဆင်ကြရမယ့်အကြောင်းအရာကတော့
အစကတော့ဟိုအလောက်ကြီးမရည်ရွယ်ဘူးပေါ့နော်လူလည်းအလောက်လာမယ်လို့မထင်ခဲ့တဲ့ခါကျတော့ဆိုင်းတိတ်တိတ်လေးပေါ့နော်ဒီဘလူး20လောက်ပဲဝင်နေပေါ့နော်ပြောရမယ်ဆိုလို့ပြင်ဒီဘာပုံစံလိုဟာမျိုးလေးကိုမှနည်းနည်းချင်းချင်းလေးပေါ့နော်အဲ့မှာစဖွင့်လိုက်တယ်ဖွင့်တဲ့အခါမှာ
မကြခင်မှာနားဆင်ကြရပါမယ်ရှင်အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးအစီအစဉ်ကိုအရင်ဆုံးတင်ပြပေးလို့ပါတယ်တရုတ်ရဲ့စစ်လက်နက်တွေဟာစစ်မြေပြင်မှာလက်တွေမဆန်းသက်ရသေးတာကများသလိုနိုင်ငံရေးအပါအဝင်နောက်ဆက်တွဲကုန်ကျစရိတ်တွေကလည်းများတာကြောင့်တရုတ်ရဲ့လက်နက်တင်ပို့မှုဈေးကွက်ဝေစုရော့ချလာနေတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ Rob's Genius ရဲ့သတင်းဆောင်ပါကိုဒီသတင်းပတ်စီးပွားရေးအစီအစဉ်အဖြစ်တင်ပြပေးလိုပါတယ်ရှင်။ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံရဲ့2016ခုနှစ်ကနေ2020ပြည့်နှစ်အတွင်းလက်နက်ရောင်းချမှုဟာအရင်9နှစ်တာကာလနဲ့နှိုင်းယှဉ်ရင်9.8%ရာခိုင်နှုန်းကျဆင်းခဲ့ကြောင်း Stockholm International Peace Research Institute ရဲ့အချက်အလက်တွေမှာဖော်ပြပါတယ်ဈေးကွက်ဝေစုအတုံးအနှုံအရာဆိုရင်တော့တရုတ်ရဲ့လက်နက်တင်ပို့မှုဟာ9.6%ရာခိုင်နှုန်းကနေ9.2%ရာခိုင်နှုန်းကျဆင်းသွားကြောင်းစီးရင်တွေမှာဖော်ပြပါတယ်။ပုံမှန်အဖြစ်တရုတ်ဘက်ကလက်နက်တင်ပို့မှုဟာတစ်နှစ်ကိုဒေါ်လာတန်း3000ကနေဒေါ်လာတန်း4000လောက်ထိရှိတယ်လို့အမေရိကန်ခြေစိုက်ပညာရှင်တဦးဖြစ်တဲ့ Richard Visinger ကပြောပါတယ်။တခြားလက်နက်တင်ပို့ရောင်းချသူတွေထံကလက်နက်တွေထက်တရုတ်လက်နက်တွေကရောင်းစည်းသက်သာပြီးမဲ့လေနောက်ပိုင်းဝင်ဆောင်ကမှကုန်ကျစရိတ်များနိုင်တယ်လို့ပင်လယ်ရေကြောင်းလုံခြုံမှုဆိုင်ရာသုတေသနပညာရှင်ကော်လင်းကိုကပြောပါတယ်တရုတ်နဲ့နိုင်ငံရေးမပြည့်လည်မှုကြောင့်တချို့ပြည်ပဝယ်ယူသူတွေကအဝေရက်သွားကြတယ်အထူးသဖြင့်တော့တရုတ်မဟုတ်တဲ့တခြားရဲ့စနစ်တွေနဲ့ပေါင်းဆက်ဖို့လိုအပ်တဲ့ပစ္စည်းတွေကိုဝယ်ယူတင်သွင်းတာမလုပ်တော့တာလို့ကော့ကပြောပါတယ်တရုတ်ရဲ့စစ်လက်နက်အများစုကတိုက်ခိုက်ရေးမဆန်းသက်ရသေးတာကြောင့်ကောင်းကောင်းအလုပ်ဖြစ်ပါမလားဆိုတာကိုလေဝယ်သူတချို့ကသိလို့ကြတယ်လို့သူကထပ်လောင်းပြောပါတယ
် Ultimately the issue here does come with the made in China label
that တကယ်တမ်းအခြေခံကတော့တရုတ်နိုင်ငံမှာထုတ်လုပ်သည်ဆိုတဲ့ဒီဇိုင်းနဲ့အတူတွဲဖြစ်လာတာပါတိုက်တော့မကောင်းပါဘူးတကယ်ဆိုရင်နေတဲ့အခြေကဒါပါပဲဒါကြောင့်လဲတရုတ်ထုတ်ဆိုတဲ့အပေါ်မကောင်းမြင်မှုကနေစစ်လက်နက်ပစ္စည်းတွေအထိတက်ရောက်မှုတွေရှိလာတာပါ
2019-2020ပြည်နှစ်အတွင်းတရုတ်နိုင်ငံဟာကမ္ဘာမှာစရုပ်ထမြောက်လက်နက်တင်ပို့မှုအများဆုံးနိုင်ငံဖြစ်ခဲ့ကြောင်း Stockholm International Peace Research Institute ကဖော်ပြပါတယ်2016ခုနှစ်ကနေ2020ပြည့်နှစ်အတွင်းတရုတ်ရဲ့လက်နက်တင်ပို့မှု60ရာခိုင်နှုန်းလောက်က Algeria, Bangladesh နဲ့ Pakistan ကိုရောက်ရှိတာဖြစ်တယ်လို့ Stockholm Institute ကဖော်ပြပါတယ်လက်နက်ကင်ပြည်ပခများဆိုင်ရာသတင်းအချက်လက်တွေနဲ့ပတ်သက်ရင်း Stockholm Institute ကိုအများအပြားကကူကားကြပါတယ်ဒီကာလအပိုင်းခြားတွေအတွင်းတရုတ်ရဲ့လက်နက်တင်ပို့မှုရဲ့38ရာခိုင်နှုန်းကမဟာမိတ်ဖြစ်တဲ့ပါကစ္စတန်နိုင်ငံကိုတင်ပို့တာဖြစ်တယ်လို့လည်းဖော်ပြပါတယ်ဆက်မှုလုံကအခြေခံခိုင်မာတာကြောင့်တရုတ်မှာပြည်စုံကောင်းမွန်တဲ့မောင်းသူမဲ့ drone ယာဉ်နည်းပညာရှိပြီးအထူးသဖြင့်တော့အရက်ဖက်သုံးဖြစ်ပြီးတခြားလက်နက်တိစမှုဆိုင်ရာနည်းပညာတွေကိုလည်းရုရှားထံကသင်ယူထားတယ်လို့သုံးသပ်သူတွေကယူဆကြပါတယ်။လက်ရှိမှာတော့တရုတ်အနေနဲ့သင်္ဘောတိစမှုမှာအခွင့်အလမ်းတွေရှိတယ်လို့လည်းပင်လယ်ရေကြောင်းလုံခြုံမှုဆိုင်ရာသုတေသနပညာရှင်ကောလင်းကော့ကပြောပါတယ်။
ပုံမှန်အဖြစ်တော့ဆင်းရဲတဲ့နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုနဲ့နိုင်ငံရေးအရာစန့်ကျင်ပဲဖြစ်သူတွေကတရုတ်ထံကနေဝယ်ယူနေကြပြီးပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းမှာဖောက်သည်တွေပုံမှန်ရနေတယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။ဝယ်သူအများစုကတော့အာဖရိကအရှေ့အလယ်ပိုင်းတောင်အာရှနဲ့လက်တင်အမေရိကတို့ကဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဌာနရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ဟာဝိုင်ကဒန်နီယယ်ကီအင်နိုယူအာရှပစိဖိတ်စင်တာကပါမောက်ခအလက်ဇန္ဒားဘူဘင်းကအခုလိုပြောပါတယ
် China is seeking clients everywhere in the world and it has made some big progress
ကဘာတလောကဝယ်လက်တွေရရှိရေးအတွက်တရုတ်ကစူးစမ်းနေပြီးသူ့ရဲ့လက်နက်တွေအတွက်ဤပညာပိုင်းမှာလည်းတိတိတသာတိုးတက်မှုတချို့ရှိနေပါတယ်အနည်းငယ်အဆင့်မြင့်နိုင်စွမ်းလည်းရှိပြီးတစ်ချိန်တည်းမှာပဲဈေးနှုန်းတက်တက်တသာနဲ့လည်းကမ်းလှမ်းနိုင်ပါတယ်ဒါကြောင့်တရုတ်လက်နက်တွေကနိုင်ငံအများအပြားကိုဆွဲဆောင်နိုင်ပါတယ်
တရုတ်ထံကလက်နက်ဝယ်ချတဲ့နိုင်ငံတွေကမကြေမနပြောချတာမျိုးသိပ်မရှိလာပါဘူးအများအပြားကတော့စစ်ဖြစ်နေတာမဟုတ်တဲ့အတွက်လက်နက်တွေဝယ်ပြီးထုတ်သုံးရတာမျိုးလည်းမရှိဘူးလို့ကြွန့်ကျင်သူတွေကပြောပါတယ်ဒါပေမဲ့လည်းအယောင်ဝယ်ဖြစ်ပြီးနောက်ပိုင်းစိတ်တိုင်းမချတဲ့လက္ခဏာမျိုးကတော့အခါအားလျော်စွာတွေ့မြင်ရပါတယ်ဒေါ်ဝင်ဂျော်ဒန်လီတက်ကတရုတ်ထုတ် CH-4B Terrorsaw Drone ယာဉ်6ဆင်းပြန်ရောက်မယ်ဆိုတဲ့သတင်းကိုလုံးခဲ့တဲ့နှစ်နှစ်တုန်းကလေကြောင်းဆိုင်ရာသတင်း website တွေကဖော်ပြခဲ့ကြပါတယ်။ဂျော်ဒန်တို့အနေနဲ့ drone ယာဉ်တွေရဲ့လုံဆောင်ချက်ကိုစိတ်တိုင်းမကျတဲ့သဘောမျိုးထုတ်ပြန်ချက်တွေလည်းမယောင်းခင်မှာထုတ်ခဲ့တယ်ဆိုပြီး Over Defense website ကဖော်ပြပါတယ်။ထိုင်းနိုင်ငံကတော့ဒီနှစ်အတွင်းမှာပဲ American Dollar 17.00000တန်ကျတဲ့နဲ့တရုတ်ထုတ်တင်ကား3စင်းကိုထိုင်းရေတပ်ကလက်ခံခဲ့ပေမဲ့အတိုက်ခံလွတ်တော်အမှတ်တွေကတော့ COVID-19 ကာကွယ်ဆေးတွေထက်ဦးစားပေးပြီးယူခဲ့ရတဲ့အကြောင်းရင်းကိုမေးခွန်းထုတ်ခဲ့ကြပါတယ်။ Shariman Lockman ဟာမလေးရှားနိုင်ငံကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနရဲ့နိုင်ငံခြားရေးမူဝါဒနဲ့လုံခြုံရေးဆိုင်ရာအကြီးတန်းသုံးသပ်သူဖြစ်ပါတယ်။မလေးရှားနိုင်ငံက2016ခုနှစ်နောက်ပိုင်း Littoral Mission တင်မော်လေးစင်းမှာယူခဲ့ပြီးတရုတ်နိုင်ငံတွင်ထုတ်လုပ်တာကြောင့်အကုန်အကျသက်သာခဲ့တယ်လို့သုံးသက်သူ Lockman ကပြောပါတယ
် I think you have to spread the risk a bit
ပိုင်းနဲ့ဆိုင်ရာအငင်းပွားနေတဲ့နိုင်ငံတစ်ခုထံကနေဝယ်ယူရတာရဲ့လုံခြုံရေးဆိုင်ရာအကျိုးဆက်တွေကိုအမှန်တကယ်ထက်သွင်းစဉ်းစားရမှာဖြစ်ပါတယ်မိခိုးနေရတဲ့အနေအထားမရောက်စေဘဲဖြစ်လာနိုင်ခြေရှိတဲ့အန္တရာယ်တွေကိုနည်းနည်းပိုပြီးထက်သွင်းစဉ်းစားရမယ်လို့ထင်ပါတယ
်မလေးရှားနိုင်ငံဟာတရုတ်နဲ့တောင်တရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေတာဖြစ်ပြီးတရုတ်ဘက်ကအငင်းပွားရေပြင်အတွင်းကိုမကြာခဏဆိုသလိုတင်းပေါ်တွင်ဆစ်တွနေတာပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ခရတာဖြစ်ပါလေရှင်မြန်မာနိုင်ငံကပြည်သူတွေကိုထောက်ပံ့ကူညီနိုင်ဖို့ရန်ပုံငွေရှာတဲ့စားတောက်ဆိုင်တစ်ခုကိုဂျပန်နိုင်ငံတိုချိုမြို့တော်ကအိုက်ကဲဘူကူရိုအရက်မှာဖွင့်ထားပါတယ်လောက်အားကူညီချသူတွေနဲ့လဲပတ်နေတဲ့စားတောက်ဆိုင်ကရသည်မအကျိုးအမြတ်ကိုမြန်မာပြည်သူတွေအတွက်လှူဒန်းနေတာပါမြန်မာစားတောက်တွေကတစ်ဆင့်မြန်မာနိုင်ငံကအခြေအနေတွေဂျပန်တွေပို့သည့်သွားအောင်စီးရုံးရန်ပုံငွေရှာနေတဲ့ SRR စားတောက်ဆိုင်အကြောင်းမဆုမြတ်မုံကဘလော့ဂါတွေပြောသည်မအစီအစဉ်မှာတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုအဆုံးသတ်ရေးနဲ့တနက်ကင်ပဋိပက္ခကြောင့်ထိခိုက်နေတဲ့ပြည်သူတွေအတွက်နိုင်ငံတကာရောက်မြန်မာတွေပုံစံမျိုးစုံရမငွေရှာနေကြပါတယ်။အဲ့ဒီထဲမှာဂျပန်နိုင်ငံတိုကျိုမြို့တော်ကစီးပွားရေးအချက်အချာကျပြီးတော့လူစီကားတဲ့အီကဲဘူကူရိုအရက်မှာဖွင့်ထားတဲ့နွေဦးတော်လန်ရေး Spring Revolution Restaurant SRR စားတောက်ဆိုင်တွေပါပါတယ်။အောက်တိုဘာလမှာစိုင်းဖွင့်တာ9လပြည့်သွားတဲ့ဒီဆိုင်ကိုစားဖွင့်တော့ကတော့အခုလိုစိုင်းကြီးမျိုးမဟုတ်သေးဘူးလို့SRR စားတောက်ဆိုင်ကိုဖွင့်ထားတဲ့မက်လက်လက်လွင်ကရှင်းပြပါရယ
်အစကတော့ဟိုအလောက်ကြီးမရည်ရွယ်ဘူးပေါ့နော်လူလည်းအလောက်လာမယ်လို့မထင်ခဲ့ရတဲ့ခါကျတော့ဆိုင်တင်းလေးပေါ့နော်ဒီဘလူး20လောက်ပဲဝင်နေပေါ့နော်ပြောရမယ်ဆိုလို့ပြင်ဒီဘာပုံစံလိုဟာမျိုးလေးပေါ့နော်နည်းနည်းချင်းလေးပေါ့နော်အဲ့မှာစဖွင့်လိုက်တယ်ဖွင့်တဲ့ခါမှာဒီမီဒီယာသမားတယောက်ကနေကြေညာပေးလိုက်တဲ့အချိန်မှာဆိုင်စဖွင့်နေနေမှာပဲလူကညာချပြီးလာတယ်လို့ဖြစ်သွားတာပေါ့နော် ဆိုတော့အဲ့မှာကိုရီးယားဒီသားသားဆိုင်လုပ်ငန်းတွေတွေ့ကြုံရတယ်မရှိရဲ့အချိန်မှာဧည့်သည်တွေအတွက်အဆင်မပြေရတယ်မျိုးစုံကြုံရတယ်ပေါ့နော်ပထမရက်တပတ်လောက်ထိဟာပေါ့နော်ဘာလို့လို့လို့ဟာမှလည်းမသိသေးဘူးဟာရတယ်ကိုရီးယားအယောက်20000လောက်ပဲပြင်ထားရလူ100လောက်ကြီးလာတဲ့အချိန်မှာဘလို့မှမလောက်တော့ဘူးလीအချိန်အားလည်းမလောက်နေရာလည်းမရှိပေါ့နော်အဲ့လိုမျိုးအဆင်မပြေရတာအများကြီးပေါ့နော်ဖြစ်တဲ့အချိန်မှာကိုရီးယားစဉ်းစားဒီနေ့ရက်3ရက်လောက်တဲ့အချိန်မှာဒီတိုင်းသွားနေရင်တော့ဒီကိုရီးယားကိုဆိုင်ကိုပေါ့နော်အားပေးရှင်လို့မြန်မာအကြောင်းကိုသိရှင်လို့လာတဲ့လူတွေကိုလည်းတကယ်ကိုအနောက်ဆက်ပေးတယ်လို့ဖြစ်တယ်ဆိုတော့ငါတို့ဆိုင်ကိုကြီးကြီးပြီးမှဒီထပ်ပို့စူးစားကြမယ်ဆိုပြီးတော့မှဒီတပတ်တွင်မှာပဲတစ်ဆိုင်ထပ်ပြောင်းရတယ်ပေါ့နော်ညတွင်ချင်းတပတ်တွင်မှာညတွင်ချင်းထပ်ပြောင်းတယ်ပြောင်းတဲ့ဆိုင်ကအခုပြောရမယ်ဆိုရင်လုံးဝလူ45ယောက်ပေါ့နော်ကောင်တာမှာပေါင်းမယ်ဆိုရင်50လောက်ထိဆန်းတယ်ဂျပန်မှာဆိုတော်တော်ကိုကြီးရဲ့ဆိုင်ချစ်ကြီးပေါ့နော်တော်တော်ကြီးပါတယ်ပြီးတော့ဒီ IKEA ဘုကလို့ဆိုတာလူအရန်စီရဲ့နေရာပေါ့နော်အဲ့ဒါရဲ့ဘူတာထွက်တဲ့ရှင်တမင်းနေဆိုတော့နေရာအရန်ကောင်းတဲ့နေရာမှာနေရာတန်တန်ပြန့်ပြန့်နေတကယ်နေရာကောင်းမှလုပ်ထားတာပါလို့စားတော့ဆန်းချစ်ကြီးလို့တောင်းပြောလို့ရပါတယ်ရှင်
တကယ်တော့မလလက်လွင်ကစားတောက်ဆိုင်လုပ်ငန်းကျွမ်းကျင်သူမဟုတ်ပါဘူးဂျပန်အစိုးရရဲ့သုတေသနဆေးရုံတစ်ခုမှာသုတေသနနဲ့တင်ကြားရေးပိုင်းတာဝန်ခံသူနာဖြူတယောက်ဖြစ်ပါတယ
်သူနာဖြူဆိုတဲ့အချိန်မှာတော့ရိုးရိုးသူနာဖြူမဟုတ်ပဲနဲ့ဒီဟိုပါတော့ research center ဖြစ်နေတဲ့အတွက်ကြောင့်မလို့ပို့ပြီးတော့မှစာရီပို့လို့ရ research စာတမ်းတွေပြုစုရတယ်ပြီးတော့ဒီတင်ကြားရေးပိုင်းတာဝန်ယူရတဲ့အခါမှာဒီဟိုပါတော့ junior တွေကိုတင်ရတယ်အရန်ကိုလှုပ်ရှုပ်ပါတယ်တကယ်ပြောရမယ်ဆိုရင်ဆေးရုံမှာဆိုရင်လုံးဝလှုပ်လှုပ်ပြရတယ်ဖလက်ပြပြီးအိမ်မှာဆိုရင်အရန်ပြစ်လဲချင်တဲ့လူမျိုးပေါ့နော်ဒါမျိုးလို့ကိုယ်နိုင်ငံအတွက်ဟိုငွေရှာရမယ်ဆိုတဲ့အတိုင်းနဲ့ထပ်ပြီးတော့မှလှုပ်ရမယ်ဆိုတဲ့အတိုင်းရယ်ပြီးတော့ဆိုင်ရလည်းကိုယ်တာဝန်ယူဖွင့်နေထားတာဖြစ်တဲ့အတွက်ကြောင့်မို့လို့သွားရမယ်ဆိုရင်ကျွန်မမနာမနေလှုပ်နေရတာပေါ့နော်ပြောရမယ်ဆိုရင်ကိုလာစားနဲ့ကိုအဆင့်တန်းကိုနေရာတစ်ခုနဲ့အေးစစ်နေလို့ရတဲ့အနေထားပေါ့နော်ဒါမျိုးလို့ကိုယ်နိုင်ငံအတွက်ငါဘာလုပ်ပေးနိုင်မလဲငါဒီထက်ပိုလုံမရမယ်ဆိုတဲ့စိတ်နဲ့ဒီဆိုင်ကိုလှုပ်လိုက်ရတာပေါ့နော
်မြန်မာနိုင်ငံအတွက်ရန်ပုံငွေရှာစားတောက်ဆိုင်ဖွင့်မယ်လို့အတည်ပြုလိုက်ချိန်တွေကစိုက်မှအခုချက်ပြုတ်ပေးနေတဲ့စဖို့မှုကဆပြီးတော့ကူညီမယ်လို့အကြောင်းကြားကြသူတွေမနည်းဘူးလို့သူကပြောပါတယ်
အစာမှာဗောလန်တီးယား90နဲ့မှ6ယောက်ရှိရရှင်86ယောက်ထဲမှာတော့အကုန်လုံးကအလုတ်တဖက်နဲ့အလုတ်တရားလဲဟိုတူကျွားနေတခြားနေသွားတဲ့ခါရှိရခါမလာနိုင်တာမျိုးရှိရခါကြပုံမှန်တော့မဟုတ်ပေမဲ့လို့ဒီ86ယောက်ထဲမှာမှဗောလန်တီးယား30လောက်နဲ့လဲပတ်နေရတယ်ပေါ့နော်ကျန်တဲ့ဟာကြတော့ website team တို့ account team တို့အဲ့လို team လေးခွဲထားပါပေါ့နော်ကျမကစပြီးတော့မှ idea ရပြီးဆိုင်လေးဆင်ပြေးသွားပြီဆိုတဲ့အချိန်မှာကြီးညာလိုက်တာပေါ့နော်ကျမရဲ့ Facebook မှာကြီးညာတဲ့ခါမှာအကုန်လုံးကဟိုဘယ်လိုပြောမလဲကျမတို့တော်တော်များများတည်ကြတဲ့အခါကျတော့အပြင်မှာမမြင်ဘူးပြင်မယ်လို့ယုံကြည်ပြီးတော့ပေါ့နော်ကျမတို့ဒါတာလုပ်နိုင်ပါတယ်ဒါကိုကူညီပါမယ်ဆိုပြီးတော့မှဟိုတညတွင်ချင်းမှာပဲအကုန်လုံးကမေးရေးပို့ချရတယ်ဆက်စပ်ချင်းမှာကျမတို့ပေါ်လို့96ယောက်မရှိဘူးပေါ့နော်လူ20ကျော်နဲ့စာခဲ့တာပေါ့နော်တဖြည်းဖြည်းဆိုင်ကြောင်းတည်လာတဲ့အခါမှာကျောင်းတက်နေတဲ့ကလေးတွေတခြားလုံလုံနေတဲ့ကလေးရတယ်ကျမတို့ဒီရက်ဒီရက်ဆိုရင်တော့အားပါတယ်လုပ်ပေးချင်ပါတယ်ဆိုတာမျိုးပေါ့နော်အလုံးကကူညီပေးချရတယ်ရှင်နောက်ပြီးတော့ဒီ volunteer အနေနဲ့မဟုတ်ဘဲနဲ့လည်းဂျပန်မှာနေထိုင်နေတဲ့လူတွေပေါ့နော်အိမ်ဟိုအိမ်မှာစိုက်ပျိုးထားတဲ့တင်းနန်လေးယူလာပြီးတော့မှမြန်မာနိုင်ငံရမြင်းခွာရဲ့ဥပမာချင်းဟားတီးလို့ဂျပန်မှာတိတ်မရလွယ်တဲ့ဟာမျိုးလေးအထိယူလာပေးပြီးတော့ပေါ့နော်ဆိုင်မှာသုံးပါဆိုတာမျိုးလာပို့တာမျိုးပေါ့နော်အားလုံးကတက်တက်ကြွကြွနဲ့တကယ်ဟိုဘယ်လိုပြောမြန်မာမိသားစုဆိုင်လိုမျိုးဖြစ်သွားတာပေါ့နော
် Spring Revolution Restaurant စားတောက်ဆိုင်မှာရနိုင်တဲ့ဟင်းအမေရိကနေစင်မတူပါဘူးမြန်မာဟင်းတွေအပြင်တိုင်းရင်းသားအစားအစာတွေကိုပါအလျင်းတင်တယ်လို့ရောင်းချနေတဲ့ဆိုင်ကိုဂျပန်လူမျိုးတွေအထူးကလာစားကြပါတယ်တဲ့
အစကကျမတို့မြန်မာလူမျိုးများမယ်ထင်တာအခုကလေကျမတို့ဆိုင်ဂျပန်ပိုများတယ်ဂျပန်လူမျိုးတွေပိုလာကြတယ်စာဖွင့်နေကြဂျပန်ကြီးများတာပေါ့နော်ဂျပန်လူမျိုးတွေကမြန်မာစားတာဆိုရင်ဆက်မဲပေါ့နော်အရန်ဆက်မဲစီအရန်များတယ်သူတို့မစားနိုင်ဘူးထင်ကြတကယ်တကယ်လာစားတဲ့အခါမှာအရန်စားကောင်းနေဆိုပြီးတော့မှဟိုထက်ခါထက်ခါနေ့တိုင်းမနေရလည်းမထက်တဲ့အခါကျသူတို့ကအဲ့ဒါကိုလုံးဝဟိုဘယ်လိုပြောမလဲမန်နူးကြည့်ရတာကိုသူတို့ပြောနေတာပေါ့နော်အဲ့ပုံစံမျိုးနဲ့လာကြတယ်ပြီးတော့ဟိုဟာဟင်းလေးဆိုလို့ဖြစ်နေဂျပန်လူတွေရေးပြီးတော့မှရှင်းနေပေါ့နော်ပြီးတော့နားမလည်ဘူးဆိုရင်လည်းဒါဆိုရင်တော့ဘလို့ဘလို့ချက်ထားတယ်မြန်မာဥမာမဟင်းကားဆိုလို့ဖြစ်တာမြန်မာနိုင်ငံမှာဆိုရင်မနဲ့လေစားတယ်ညလေစားတယ်မြန်မာနိုင်ငံရဲ့အဆင်လာမပြတ်ပေါ့နော်နေရာတိုင်းမှာစားကြတယ်မဟင်းကားလို့ပြောမလားအဲ့လိုမျိုးပေါ့နော်ဂျပန်လူဆိုရင်တော့ဒီမြန်မာရဲ့ဒေဗန်ယောဒီပါညာပေါ့အရှင်းပြတယ်ပြီးရခါကျဒီချမောင်ရွက်ကြော်ဆိုတဲ့ဂျပန်မှာမရှိဘူးလေမစားကြအောင်ဒါမှမဟုတ်ချမောင်မြဲကြော်ရမ်းကြိုက်တယ်။အာချမောင်မြဲဆိုလို့ပြင်ဘလို့မျိုးအဟာရရှိရမြန်မာမှာဆိုရင်တော့ဒါကိုဘလို့စားတာပေါ့နော်။အဲ့ဒါလေးရှင်းပြရတယ်။ပြီးရခါကျတော့ငပိရေကြိုးဆိုလို့ပြင်တယ်သူတို့ငပိရေဆိုချမောင်မှာဆိုအနှံ့အရန်နဲ့ပြောချပြီးမယ်လို့လေချမောင်ငပိရေကြိုးတော့ငပိရေကြိုးရမ်းစားကြတယ်အံ့ဩလောက်အောင်လေ။ဆိုတော့သူတို့ကဒီအစားအသောက်ကိုစားရင်းနဲ့သူတို့ကဘာလဲဆိုတော့အရန်မြန်မာနိုင်ငံကြောင်းသိချင်လာတာပေါ့နော်။အော်မြန်မာနိုင်ငံဆိုလူနိုင်ငံမှာလာပြီးတော့တိုင်းရင်းသားတွေအများကြီးရှိတာလေသူတို့အနေနဲ့အရန်ကိုထူဆန်းနေပေါ့နော်။ဂျပန်မှာဂျပန်လူမျိုးတခုပဲရှိပြီးမြန်မာနိုင်ငံမှာအများကြီးရှိရခါကျသူတို့ရှာကြည့်ကြတယ်။ချက်ချင်းပဲဒီအင်တာနက်မှာရှာကြည့်မြန်မာဆိုအော်ဒီနိုင်ငံမှာလာအခုဆိုရင်ကုဒေတာဖြစ်နေတာမသိရလူရှိရပေါ့နော်။ဒီမြန်မာကြောင်းရှာကြည့်ရောမှာနှစ်လပိုင်းကကုဒေတာဖြစ်နေရဒီဆန်ကလည်း ဆိုင်ရဲ့ပြင်ဆင်ရလဲလုံးဝတခြားဆိုင်နဲ့လုံးဝမတူဘူးလေဒီမျိုးယူတလန်ရေးပုံစံအတိုင်းပဲမြန်မာနိုင်ငံ strike ပုံလေးလောက်ထားတာမျိုးလေးတို့ပြီးရခါကြဒီ message တွေဆိုလို့ဖြစ် message ခွန်လာဆိုရင်လည်းဒီမျိုးယူတလန်ဆိုင်နဲ့စက္ကလုံးကြီးကြီးပဲဖြစ်နေရောအလုံးကဘာပဲဖြစ်ဖြစ်ကြည့်မိရေပေါ့နော်ကြည့်မိရခါမှာဒီဆိုင်ကဟိုတာမန်ဆိုင်မဟုတ်ဘဲနဲ့ charity တွက်ပါလားဆိုပြီးတော့လည်းတည်သွားကြတယ်တည်တဲ့ခါမှာအလူငွေလေးထည့်တယ်လို့မြန်မာနိုင်ငံအကြောင်းလည်းသူတို့ပို့ပြီးစိတ်ဝင်စားတယ်ပေါ့နော်တချို့ဆိုလို့ဖြင့်အလူငွေတွေမကပဲနဲ့မြန်မာနိုင်ငံအတွက်ငါတို့ဘာလုပ်ပေးနိုင်မလဲပေါ့နော်တခြားဟာအနေနဲ့ပေါ့နော်ဂျပန်မှာရှိနေမြန်မာလူမျိုးတွေကိုလည်းငါတို့ဘလို့ကူညီရမလဲဆိုတာအထင်မိလာလူရှိတယ်ပေါ့နော
်အမတို့ဒီစားတောက်ဆိုင်ကရတဲ့ဝင်ငွေကဒီအကူအညီလိုနေတဲ့မြန်မာပြည်သူတွေအတွက်တည်းမဟုတ်ဘဲနဲ့လက်နက်ကင်ဒေါ်လာရေးလုပ်နေတဲ့ PDF လူငယ်တွေကိုလည်းထောက်ပံ့နေတယ်ဆိုတော့အဲ့လက်နက်ကင်တိုက်ခိုက်တာကိုအားပေးရရောက်တယ်လို့ပြောရင်မှားမလားရှင
်လက်နက်ကင်ဒေါ်လာရေးကိုအားပေးရဆိုပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကဒီတော်လန်ပြီးတော့သဘုံထနေအောင်မဟုတ်ဘူးလေနော်ကိုရီးယားငင်းချမ်းရေးအတွက်ကိုရီးယားအသက်ကိုကာကွယ်ဖို့တဲ့လုပ်နေရဖြစ်တဲ့ကြောင့်မို့လို့ဂျပန်ဆိုရပဲပြောလာသည်ဖြစ်စေပြည်သူရပဲပြောလာသည်ဖြစ်စေကျွန်မအဲ့ဒါကိုအရှင်းပြဖို့အဆင်သင့်ပဲပေါ့နော်ဂျပန်ပြည်သူတွေကလည်းနားလေတယ်သူတို့ကလည်းဒီဟာကို PDF အတွက်သုံးပါဆိုပြီးလှုပ်လှုပ်လှေတောင်ရှိလာတယ်ပေါ့နော
် Spring Revolution Restaurant စားတောက်ဆိုင်ကိုစဖွင့်တော့ကတော့6လလောက်ပဲဖွင့်မယ်ရည်ရွယ်ခဲ့ပေမဲ့ဆရာနာတိတ်မှုအဆုံးမတက်သေးသလိုမြန်မာနိုင်ငံပြန်လည်ထူထောင်ရေးအတွက်အကူအညီလိုအပ်ချက်တွေအများကြီးရှိနေသေးတာကြောင့်ရေရှည်ဆက်ဖွင့်သွားမယ်လို့မလလက်လွင်ကပြောပါတယ်ရှင်ကျွန်မဆုမြတ်မောင်ပ
ါမဆုမြတ်မောင်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင် VOA ကထုတ်လွှင့်ပေးနေတဲ့သတင်းဖတ်ဆင်ကဏ္ဍတွေသတင်းတွေနဲ့သတင်းဆောင်မတွေဗီဒီယိုသတင်းတွေကိုကျွန်မတို့ရဲ့ website လိပ်စာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်မီလာရောက်ဖတ်ရှုနားဆင်နိုင်ကြပါလိမ့်ရှင်။အခုကတော့သတင်းဖတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလွှာကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်။တောင်ကိုရီးယားမှာကိုဗစ်ကြာကကျင်းပနေတဲ့ဘူဆန်နိုင်ငံတကာရုပ်ရှင်ပွဲတော်မှာဘာကားတွေပြတ်တာနေပါတယ်။ပြီးတော့ဒီကဘာလုံးအနှံ Netflix မှာကြော်ကြားနေတဲ့ Squid Game လို့ထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာရပ်ဝန်းကသတင်းတွေကိုတက်တန့်ရောင်သတင်းလွှာမှာမအေးတနာကျော်ပြောပြပေးထားပါတယ်ရှင
်။တောင်ကိုရီးယားနိုင်ငံမှာ COVID-19 ကပ်ရောဂါကူးစက်မှုတိုးများနေပြီမဲ့ပြီးခဲ့တဲ့သတင်းပတ်မှာစတင်ကျင်းပတဲ့26ကြိမ်မြောက်ဘူဆန်နိုင်ငံတကာရုပ်ရှင်ပွဲတော်ကိုတော့တောင်ကိုရီးယားအမှုပညာရှင်တွေ Director တွေတော်တော်များများရောက်လာခဲ့ကြတာပါ။ပွဲတော်ဖွံ့ဖွဲကော်ဇော်နီခင်အခမ်းအနားမှာတော့ Academy ဆုရကိုရီးယားရုပ်ရှင် Parasite ရုပ်ရှင်တွေက Park Sodan နဲ့ရုပ်ရှင် Director ဘွန်ဂျွန်ဟူတို့ကိုတွေ့ခဲ့ရပါတယ်။ဒီဘူဆန်နိုင်ငံတကာရုပ်ရှင်ပွဲတော်မှာအဖွင့်စကားဖြစ်တော့ Heaven to the Land of Happiness နိဗ္ဗာန်ပျော်စရာဒုက္ခပုံစီဆိုတဲ့ရုပ်ရှင်ကားကိုဗုဒ္ဓနေ့အောက်တိုဘာလ6ရက်နေ့ကပြသခဲ့ပါတယ်။အဲရုပ်ရှင်မှာဇက်ရုပ်နှစ်ရုပ်ကိုအဓိကနေရာထားရိုက်ကူးထားပြီးတော့ထောင်သားအမှတ်203နဲ့သမီးလေးကိုတွေ့ကျင်လို့သူနဲ့တူတူထောင်ဖောက်ဖြစ်တဲ့နောက်ထပ်ထောင်သား2ဦးအဲထောင်သား2ဦးထောင်ထွက်ပြေးကြတဲ့အကြောင်းကိုရိုက်ကူးထားတာပါ။သူတို့လက်မှာတထေးမကြီးတကြောင်ပိုင်ဆိုင်တဲ့ငွေကြေးတွေနဲ့ပြဿနာရှုပ်ပြီးတော့အဲ့ဒီတထေးမကြီးရဲ့တပည့်တပန်းတွေသူတို့ကိုလိုက်ပြီးတော့ဖမ်းကြလို့ထွက်ပြေးကြရပါတယ်။ဒီရုပ်ရှင်မှာပါဝင်တရုတ်ဆောင်တဲ့မင်းသားနှစ်ယောက်ဖြစ်တဲ့ Choi Min-sik နဲ့ Park Hyo-il တို့အဲ့ဒီပွဲတော်ဖွင့်ပွဲကော်ဇော်နီခင်အခမ်းအနားကိုအတူတူရှောက်လာကြတာတွေ့ရပါတယ်။ Biff လို့လည်းအတူကောက်ခေါ်တဲ့ပူဆန်ရုပ်ရှင်ပွဲတော်မှာတော့နိုင်ငံပေါင်း80ကျော်ကရုပ်ရှင်ကားပေါင်း220ကျော်ပါဝင်ရှင်ပြိုင်ပါတယ်။ဒါမဲ့ဒီကမ္ဘာလုံးမှာ COVID ရောဂါသူဆက်ပြန့်နှံ့မှုကြောင့်နိုင်ငံသားအဆွေတော်ဒါရိုက်တာ10ဦးဝင်ခြင်းမဲ့ဒီပွဲတော်ကိုလာရောက်တက်နိုင်ပါတယ်။ဘူဆန်ရုပ်ရှင်ပွဲတော်ကိုအောက်တိုဘာလ15ရက်နေ့ထိကျင်းပတာဖြစ်ပါတယ Netflix American Online ရုပ်သံလိုင်းကပြသတဲ့ Squid Game ကိုရီးယားရုပ်သံဇာတ်လမ်းတွေဒီကမ္ဘာလုံးမှာအကြီးအကျယ်အောင်မြင်နေတဲ့အချိန်မှာပဲ Netflix ရဲ့မူရင်းနောက်ထပ်ကိုရီးယားရုပ်သံဇာတ်လမ်းတွေရုပ်ရှင်ကားတကားဖြစ်တဲ့ Hellbound ကိုအော်တိုဘာလ10ရက်နေ့တောက်ကြနေကပဲဘူဆန်နိုင်ငံတကာရုပ်ရှင်ပွဲတော်မှာပြသခဲ့တာပါ Hellbound ရုပ်သံဇာတ်လမ်းတွေကတော့ပရလောကသားတွေလူတွေကိုငရဲကိုလာလာပြီးခေါ်သွားတဲ့ဇာတ်လမ်းဖြစ်ပြီးတော့ဘာသာရေးအဖွဲ့အစည်းတခုကဒီအဖြစ်ကိုအသုံးချလို့သူတို့ရဲ့ဘာသာရေးအသင်းနဲ့ဝင်အောင်လို့စီရင်တဲ့အကြောင်းရိုက်ကူးထားတာပါဝက်ဘော်ကလူကြိုက်များတဲ့ကာတွန်းဇာတ်လမ်း Hell ဆိုတဲ့ကာတွန်းဇာတ်လမ်းကိုပြန်ရိုက်တာဖြစ်ပါတယ်ဒါရိုက်တာယောင်ဆောင်ဟူကတော့
ဒီမြန်မာနိုင်ငံမှာ이영상화가가능한가어떤방식으로해야될까에대한고민들이있었고요이제그런고민들을이제
ဒီကတ်တွန်းဇလံကိုကားရိုက်ဖြစ်ရင်ကောင်းမလားဘလို့ဖဲရှူတော့ကနေတင်ပြရမလဲဆိုပြီးတော့မိတ်ဆွေတွေနဲ့တိုင်ပင်ကြည့်ပါတယ်ပြီးတော့ Netflix နဲ့စကားပြောကြည့်တယ်တခြားကုမ္ပဏီတွေကိုလည်းကန့်နှံ့ပြပါတယ်အဲ့မှာ Netflix ကရိုက်ဖို့ပြောတာပါလို့ Train to Busan ဆိုတဲ့ကိုရီးယားတရက်ကနေနာမည်ကြီးတဲ့ဒေါက်တာယွန်းကပြောသွားပါတယ်ဒီရုပ်သံဇလန်တွေကိုတော့ Busan နိုင်ငံတကာရုပ်ရှင်ပွဲတော်မှာ on screen ဆိုတဲ့ကဏ္ဍမှာပြသတာဖြစ်ပြီးတော့ဒီကဏ္ဍကိုဒီနှစ်မှာစပြီးတော့လုပ်တာပါNetflix တို့ HBO တို့လို online ရုပ်သံ line တွေမှာပြတာတဲ့ရုပ်သံဇလံတွေကိုပြတဲ့ခန္ဓာဖြစ်ပါတယ်ဒီ Busan ပွဲတော်မှာ Hellbound ဇလံတွေပြတာကအာရှဒေသမှာပထမဦးဆုံးပြတာတာဖြစ်ပါတယ်ဒီဇလံတွေကိုကနေဒါနိုင်ငံ Toronto ရုပ်ရှင်ပွဲတော်မှာပထမဦးဆုံးပြသခဲ့တာဖြစ်ပါတယ်ဒီရုပ်ရှင်ဇလံတွေကို Netflix မှာ November 19ရက်နေ့မှာစပြီးတော့ပြတာမှာဖြစ်ပါတယ်ရှင်Netflix ရုပ်သံလိုက်မှာပြတာတဲ့ Squid Game ကိုရီးယားရုပ်သံဇလံကတော့တကွာလုံးမှာလူပြောများပြီးတော့အောင်မြင်မှုအကြီးကျယ်ရနေတာပါမိနီမိစိန်ဒီလိုမျိုးကလေးဆန်တဲ့ကစားပွဲကနေပြီးတော့အသက်လောင်ကြီးထက်ရတဲ့ကစားပွဲကိုဇာတ်ရင်ကြည့်ပြီးတော့ရိုက်ကူးထားတာဖြစ်ပါတယ်ကစားပွဲမှာပါဝင်ကစားသူတွေကရက်ဆိုရင်ရက်သွားဆိုရင်သွားဒီလိုကစားရပါတယ်ရှုံးရင်အသက်ပါဆုံးရှုံးရတဲ့ကြောက်စရာကစားပွဲပါ1980ပြည်လွန်1980ပြည်လွန်ကာလတွေကမြေပေါ်မှာရေးချစ်ပြီးတော့ကစားရတဲ့ကစားနည်းကိုအခြေခံထားပါတယ်ဇလန်တွေရဲ့ပထမဆုံးဇကား Red Light Green Light မိနီမီစင်းဇကားမှာတော့မိနီပြချိန်မှာညံ့အောင်မရက်နိုင်တဲ့အတွက်တနက်နဲ့ပြည့်ခန့်ရပါတယ် Squid Game မှာပါဝင်သူ450ကျော်ကပတ်စံအထူးလိုအပ်နေသူတွေဖြစ်ပြီးတော့မြောက်ကိုရီးယားကနေထွက်ပြေးလာသူကအစားငွေကြေးအလွဲသုံးစားလုပ်မှုနဲ့တရားစွဲခံထားရတဲ့မန်နေဂျာအဆုံးပါဝင်ပါတယ်သူတို့တွေကအနိုင်ရသူကဒေါ်လာ38တန်းကျော်ရရှိမှာပါဒီရုပ်သံဇလန်တွေစပြတဲ့စက်တင်ဘာ18ရက်နေ့ကစပြီးတော့လူကြိုက်များတာဖြစ်ပြီးတော့ American ပြည်အောင်စုမှာ Netflix စပြတဲ့ရုပ်သံဇလန်တွေတွေတဲ့လူကြည့်အများဆုံးရုပ်သံဇလန်တွေ10နေရာမှာရှေ့ဆုံးရောက်နေတဲ့ပထမအဦးဆုံးကိုရီးယားကဖြစ်ပါတယ်ဒီရုပ်သံဇလန်တွေတစ်ကမ္ဘာလုံးမှာ Netflix ရဲ့နာမည်အကြီးဆုံးရုပ်သံဇလန်တွေဖြစ်လာနိုင်တယ်လို့လည်း Netflix ရဲ့တွဲဖက်အမှုဆောင်ရရှိကပြောပါတယ်နာမည်ကြီးတာကရုပ်သံကြည့်ပရိသတ်ဂျာမန်ရင်ရက်သွားတာမဟုတ်ပါဘူး Metaverse လို့ခေါ်တဲ့ online ဆက်ချဝလာ online ကမ္ဘာမှာလဲ Squid Game ကနာမည်ကြီးနေပါတယ်ဒီကမ္ဘာလုံးကပါဝင်ကစားသူတွေချိတ်ဆက်ကစားတဲ့ online game Roblox မှာလဲလူကြိုက်များပြီးတော့ Red Light Green Light ကစားနည်းကိုကစားနေကြတယ်လို့ California အခြေစိုက် Roblox Company ကပြောပါတယ် Twitter လူမှုကွန်ရက်စာမျက်နှာမှာတော့ #SquidGame #RedLightGreenLight တို့ကနာမည်ကြီးထိုက်တယ်ဖြစ်ပါတယ်ဒီရုပ်သံဇလံတွေကဇကာကိုကပါဝင်ပြီးတော့ Squid Game ရုပ်သံဇလံတွေဒုတိယပိုင်းဇလံတွေကိုတော့ဆက်ပြီးရိုက်ဖို့လုပ်နေပါတယ်။ Netflix ကဒီနှစ်တောင်ကိုရီးယားမှာရုပ်ရှင်ဇကာတွေရုပ်သံဇလံတွေတွေရိုက်ကူးဖို့ဒေါ်လာတန်500ရင်းနှီးမြှုပ်နှံမှုလုပ်ကိုင်ထားတယ်လို့လည်းပြောထားပါတယ်ရှင်
။မိုက်အေးတန်နာကျော်ရဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုကျမတို့ရဲ့ Facebook Messenger ကနေလည်းဆက်သွယ်နိုင်ကြပါတယ်ရှင်။ VOA သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်
အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမယ်ရှင်
။ခရစ္စတိုဖာကိုလံဘတ်စ်ရဲ့ခေါင်းဆောင်မှုနဲ့စပိန်နိုင်ငံသင်္ဘော၃စီးဟာဒီနေ့ခေတ်မှာဘာဟားမတ်စ်လို့ခေါ်တဲ့ကျွန်းကလေးကို1492ခုနှစ်အောက်တိုဘာလ12ရက်နေ့မှာဆက်ရောက်ခဲ့ကြပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုမှာနှစ်စဉ်အောက်တိုဘာလ12ရက်နေ့ကိုကိုလံဘတ်စ် Day အဖြစ်ဂုဏ်ပြုသတ်မှတ်ထားပါတယ်။ကမ္ဘာတစ်ဝှမ်းစားနပ်ရိက္ခာတွေ၊တရိတ်ဆန်တွေ၊သစ်ပင်ပန်းမှန်လူတွေနဲ့ယောဂဗျာတွေပါမကြမ်းအကြီးအကျယ်ကူးလူဆက်ဆံဖလှယ်ကြတာကိုအဲ့ဒီနေ့အစပြိုးခဲ့တဲ့အတွက် Colombian Exchange နေ့ရလို့ဒီကနေ့အထိလူသိများပါတယ်ဒီလိုကူးလူဆက်သွယ်ခဲ့ကြတဲ့အတွက်ခေတ်သစ်ကမ္ဘာသမိုင်းမှာ1492ခုနှစ်ဟာအထူးခြားဆုံးနေ့ရလို့သမိုင်းပညာရှင်အတော်များများသဘောထားကြတာဖြစ်ပါတယ်1650ရနေ1850ပြည့်နှစ်အတွင်းကမ္ဘာလူဦးရေဟာ1492ခုနှစ်ကထက်လေးစားတိုးလာခဲ့ပါတယ်လူဦးရေအများအပြားတိုးလာရတဲ့အကြောင်းရင်းတွေအများကြီးရှိပေမဲ့ အထူးခြားဆုံးကတော့စားနပ်ရိက္ခာဖြန့်ဖြူးမှုတိုးလာတဲ့အချက်ကအသိသာဆုံးဖြစ်ပါတယ်စားနပ်ရိက္ခာတွေထဲမှာအမေရိကန်ဌာနေဒေသခံတွေရဲ့ပြောင်းအာလူခရမ်းကျင်သီးမြေပဲပလော့ပီနန်နာနတ်သီးငရုတ်ကောင်းတဲ့ကိုကိုးစေတွေဖြန့်ဖြူးမှုဟာအထူးခြားဆုံးစားတောက်ကုန်တွေဖြစ်ပါတယ်စားတောက်ကုန်တွေအနက်အာလူဟာဥရောပအလယ်ပိုင်းနဲ့အရှေ့ပိုင်းဒေသဆင်းရဲချို့တဲ့သူတွေအတွက်အရေးအပါဆုံးစားနပ်ရိက္ခာဖြစ်လာခဲ့ပါတယ်16ရာစုအတွင်းပြောင်းတဲ့ပလော့ပီနန်ကိုလည်းအာဖရိကတိုက်ကိုဖြန့်ဖြူးခဲ့တာမှာဒေသထွက်ရိုးရာသီးနှံတွေအစားပြောင်းတဲ့ပလော့ပီနန်ကိုအဓိကစားကုန်အဖြစ်အစားထိုးစားသုံးခဲ့ကြပါတယ်ကမ္ဘာသီးနှံတွေအနက်အထူးသဖြင့်အာလူပြောင်းတဲ့မြေပဲတွေတရုတ်ပြည်ကိုတင်ပို့ခဲ့တာကြောင့်1500နဲ့1650ပြည့်နှစ်တွေအတွင်းလူဦးရေပိုတိုးလာခဲ့ပါတယ်Colombian Exchange ကကမ္ဘာစားနပ်ရိက္ခာဖလှယ်မှုကနေစားစရာအသစ်တွေကိုကမ္ဘာနေရာအနှံ့မိတ်ဆက်ပေးခဲ့တာဖြစ်ပါတယ်။1492ခုနှစ်မတိုင်မီကဖလော်ရီဒါပြည်နယ်မှာလိမ္မော်သီးမရှိခဲ့ပါဘူး။အီကွေဒေါနိုင်ငံမှာမပြောသီးမရှိသေးပါဘူး။ဟန်ဂေရီနိုင်ငံမှာလည်းပပရီကာငရုတ်သီးမရှိခဲ့ပါဘူး။အစားအစာဖလှယ်မှုကြောင့်အီတလီနိုင်ငံကိုခရမ်းကျင်သည်ကိုလံဘီယာနဲ့အင်ဒိုနီးရှားနိုင်ငံကိုကော်ဖီစိတ်ဟဝိုင်ယိုနာနတ်သီးအာဖရိကတိုက်ကိုရာဘာဘင်ထိုင်းတရုတ်နဲ့အိန္ဒိယနိုင်ငံတွေကိုငရုတ်သီးဆွစ်ဇာလန်နိုင်ငံကိုချောကလက်စသဖြင့်ဖြန့်ဖြူးခဲ့ကြတာဖြစ်ပါတယ်။သင်္ဘောငယ်3စီးဘာဟားမတ်စ်ကျွန်းလေးကိုစိုက်ကပ်နိုင်ခဲ့တဲ့ဖြစ်စဉ်ကြောင့်ကမ္ဘာသမိုင်းမှာမကြုံစဘူးအပြောင်းအလဲကြီးပြောင်းလဲခဲ့တာဖြစ်ပါတယ်။ဒီဖြစ်စဉ်ဟာရာစုနှစ်တွေနဲ့ချီရှိခဲ့တဲ့လူသားသမိုင်းရဲ့အနာဂတ်ကိုပြောင်းလဲပုံဖော်ပေးခဲ့တာလည်းဖြစ်ပါတယ်။ကမ္ဘာပေါ်မှာတိုက်တစ်ကြီးတစ်ခုရှာဖွေတွေ့ရှိခဲ့ရုံနဲ့မကပါဘူးကမ္ဘာတောင်ထဲမြောက်ချမ်းအရှေ့နဲ့အနောက်ပိုင်းအကြားကုန်သွယ်ရေးစိတ်ကူးကြံစားချက်တွေတီထွင်မှုတွေနဲ့ယဉ်ကျေးမှုတွေပါမကျန်အပြန်အလှန်ပုံမှန်ဆက်သွယ်ဖလှယ်နိုင်ခဲ့ကြပါတယ်1492ခုနှစ်ကတည်းကကမ္ဘာပြည်သူတွေဟာကမ္ဘာလူပေါင်းအတိုင်းအဝိုင်းအဖြစ်စတင်စုစည်းနိုင်ခဲ့ကြတာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
် VOE မြန်မာပိုင်းစီစဉ်ရဲ့အင်ကန်နီမနက်ခင်းထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ကျမတို့ VOE မြန်မာပိုင်းစီစဉ်ရဲ့ရုပ်သံအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DBB နဲ့မစ္စီမရုပ်သံတို့မှလည်းနေ့စဉ်ထုတ်လွှင့်ပေးနေပါတယ်ရှင် VOE ရဲ့အင်ကန်နီမနက်ခင်းအစီအစဉ်တွေကိုတော့လိုင်းထိုမီတာ2540 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ကပြောပြပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံရဲ့စီးပွားရေးပြိုလဲမသွားအောင်နိုင်ငံတကာတိုင်ဝမ်ကနေဝန်ဝန်ပြီးပံ့ပိုးပေးကြဖို့အာဖဂန်ရေး G20 ထိပ်သီးအစည်းအဝေးမတိုင်ခင်တည့်ရက်လို့တနင်္လာနေ့ကအထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကပန်ချလိုက်ပါတယ်။အာဖဂန်စီးပွားရေးပြေလည်လာအောင်နိုင်ငံတကာဥပဒေတွေကိုမချိုးဖောက်ဘဲလုပ်ပေးနိုင်မယ့်နည်းလမ်းတွေကိုရှာဖို့လိုနေပြီလို့ပြောပါတယ်။အာဖဂန်ပြည်သူတွေအတွက်အာဖဂန်အရက်ဖက်ဝန်ထမ်းတွေတက်ကြွနားလည်သူတွေဆက်ပြီးအလုပ်လုပ်ပေးနိုင်မယ့်အခြေအနေမျိုးဖန်တီးဖို့လုပ်ပေးရမယ်လို့လည်းပြောပါတယ်။အီရန်နိုင်ငံမှာတနင်္ဂနွေနေ့ကအကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဘာသာရေးခေါင်းဆောင်မော့ဒတ်ဒဲအယ်ဆာဒါကမဲအများဆုံးရနေတယ်လို့တနင်္လာနေ့ထုတ်ပြန်တဲ့ကနဦးမဲရလတ်တွေမှာဖော်ပြနေပါတယ်။ရှီယာမွတ်စလင်ခေါင်းဆောင်ရဲ့ပါတီဟာအီရန်လွှတ်တော်329နေရာမှာ90ကျော်အနိုင်ရခဲ့တာလည်းဖြစ်ပါတယ်။ဥရောပနိုင်ငံတွေပေါင်းစည်းရေးမှာအဓိကမန်နိုင်တရက်ဖြစ်နေရှုမြင်ကြတဲ့ဥရောပသမဂ္ဂ EU ဥပဒေထက်ပိုလန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေကပိုးပြီးတော့အာဏာရှိတယ်လို့ပိုလန်တရားရုံးချုပ်ရဲ့ပြီးခဲ့တဲ့သတင်းပတ်ဆုံးဖြတ်ချက်ကိုစိန်ခေါ်မှုမလုပ်ဘူးဆိုရင် EU အဖွဲ့ပြိုကွဲနိုင်တဲ့အန္တရာယ်ရှိတယ်လို့ EU အရာရှိတွေကသတိပေးကြပါတယ်။ပိုလန်ပြင်ဟန်ဂေရီလို EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ဟာဥရောပသမဂ္ဂတရားရေးဥပဒေနဲ့ပတ်သက်ပြီးတော့အငြင်းပွားနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအရဝန်ယူဆပ်ဟာဒီကနေ့အင်ကာနေ့မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်တဲ့အတွက်တွေ့ဆုံဖို့နိုင်ငံရေးပါတီတချို့ကိုရွေးကောက်ပွဲကော်မရှင်ရုံးကိုလာရောက်ဖို့အတွက်ဖိတ်ကြားထားပါတယ်။အာဆီယံအထူးကိုယ်စားလှယ်နဲ့တွေ့ဆုံဖို့အတွက်ဖိတ်ကြားထားတဲ့ပါတီစင်းကိုတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့ဖိတ်ကြားထားတဲ့ပါတီတွေထဲမှာတချို့နိုင်ငံရေးပါတီတွေတော့မပါဝင်ပါဘူး။အာဆီယံသဘောတူညီချက်၅ခုထဲကနံပါတ်၅အချက်မှာပြည်ပကအတွင်ပါဝင်တဲ့ပါတီအားလုံးနဲ့တွဲဆောင်ခွင့်ပြုရမယ်လို့သဘောတူပေမဲ့ဒေါန်ဆန်းစုကြည်နဲ့တွဲဆောင်ဖို့တော့မဖြစ်နိုင်ဘူးလို့စစ်ကောင်စီကပြောဆိုထားတာပါ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မြို့သက်ပြောပြပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမုံဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOA ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပရာအပေါင်းကနေကင်ဝေးပြီးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOA ကိုအပိနာဆင်တဲ့အတွက်လည်းကျမတို့ VOA 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမ Thank you type ပါ